Miss.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလာတည့်ရဲ့တောက်ချာနေအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကရောဂါကိုတိုက်ဖျက်ဖို့ကမ္ဘာကောင်းဆောင်တွေအသေးအချာတိုင်ပင်ပူးပေါင်းဆောင်ရွက်မှုမလုပ်နိုင်ကြတာဝမ်းနည်းစရာကောင်းတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်က BBC သတင်းဌာနနဲ့မေးမြန်းခန်းမှာပြောကြားလိုက်ပါတယ်။နိုင်ငံတိုင်းဟာကိုဗိုင်မူဝါဒတွေရှုထောင့်အမြင်တွေမဟာဗျူဟာတွေနဲ့တမျိုးစီလုပ်နေကြတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့စေခဲ့တာဖြစ်တယ်လို့အတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကပြောပါတယ်။ရောဂါပိုးတိုက်ဖျက်တဲ့နေရာမှာကောင်းဆောင်မှုပျောက်နေတယ်ဆိုတာသိတာတယ်လို့လည်းဆိုပါတယ်။အဓိကကြားတဲ့နိုင်ငံတွေအနေနဲ့ပုံမဟာဗျူဟာတစ်ခုချမှတ်ပြီးနိုင်ငံကအတိုင်းဝိုင်းတစ်ခုလုံးနဲ့အတူဆောင်ရွက်ပါလို့လည်းကုလသမဂ္ဂအတွေ့အမှုချုပ်ဂူတဲရက်စ်က BBC သတင်းဌာနနဲ့လုပ်တဲ့မေးမြန်းခန်းမှာတိုက်တွန်းသွားပါတယ်။COVID-19 ကရောဂါကြောင့်ဒီနှစ်မကုန်ခင်ကမ္ဘာလူဦးရေ800ခန့်နှုန်းလောက်ဖြစ်တဲ့လူပေါင်း1,500လောက်ဆင်းရဲမွဲတေမှုနဲ့ရင်ဆိုင်ရလိမ့်မယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ American ပြည်ထောင်စု John Hopkins တက္ကသိုလ်ကကိုရိုနာဗိုင်းရပ်စ်ဆိုင်ရာလေ့လာရေးစင်တာရဲ့စာရင်းအရဒီကနေ့တောက်ချာနေ့အစောပိုင်းအထိကမ္ဘာတဝန်းရောဂါကူးစက်သူ 3.2 သန်းကျော်သေဆုံးသူ 2,300 ရှိပါတယ်။ကမ္ဘာတဝန်းကူးစက်ကပ်ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာတရုတ်တပ်ခွဲကတခုကနေစတင်ခဲ့တဲ့ဆိုတာသူ့အနေနဲ့ခိုင်ခိုင်မာမာယုံကြည်တယ်လို့ American သမ္မတ Donald Trump ကကြာသပတေးနေ့ကပြောကြားလိုက်ပါတယ်။ဒီရောဂါပိုးဟာတမင်ဖန်တီးတဲ့ရောဂါပိုးမဟုတ်ဘူးလို့ American ထောက်လှမ်းရေးဌာနရဲ့သုံးသပ်ချက်ကိုရှာရှာပါပါလူသိရှင်ကြားထုတ်ပြန်ခဲ့ပြီးနိုင်ပိုင်းကြာမှာပဲသမ္မတ Trump ကခုလိုပြောကြားတာပါ။ဒီရောဂါပိုးဟာလူကလုတာဒါမှမဟုတ်မျိုးပြည်စားကိုပြုပြင်ဖန်တီးထားတာမဟုတ်ဘူးလို့သိပ္ပံနီးကြကြကြပြန့်ပြန့်လက်ခံထားတဲ့အတိုင်းအမေရိကန်ထောင်လှမ်းရေးအတိုင်းဝိုင်းကလက်ခံတယ်လို့အမျိုးသားထောင်လှမ်းရေးညွှန်ကြားရေးမှူးရုံးကဂျာတာရင်းနဲ့ဆောပိုင်းလုံးကထုတ်ပြန်ပါတယ်။ဒါပေမဲ့ဂျာတာရင်းနဲ့နေ့လယ်ပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာယောဂါပိုးဆိုင်ရာဟူဟန်သိပ္ပံကနေဒီယောဂါပိုးတွေဖြစ်လာတဲ့ဆိုတဲ့အထောက်အထားကိုထောင်လှမ်းရေးအရာရှိတွေစီကမြင်ပြီးပြီလားဆိုတဲ့အမေးကိုသမ္မတကမြင်ပြီးပြီလို့ပြန်ဖြေပါတယ်။သူအနေနဲ့အသေးစိတ်မပြောနိုင်ဘူးလို့လည်းသတင်းတောက်တွေကိုတုံ့ပြန်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ဩစတြေးလျနိုင်ငံမှာထုတ်ပြန်ထားတဲ့ကန့်သတ်ချက်တချို့ကိုရှစ်တပတ်တောက်ကြာတိကစပြီးဖြေလျှော့ပေးဖို့စဉ်းစားနေတယ်လို့ဝန်ကြီးချုပ် Scott Morrison ကပြောကြားလိုက်ပါတယ
် Today the National Cabinet agreed to bring forward our consideration of the decision on relaxing
နိုင်ငံကပြည်နယ်အစိုးရဝန်ကြီးချုပ်တွေဒေသဆိုင်ရာတာဝန်ရှိသူတွေအားလုံးပါဝင်တဲ့ National Cabinet အစည်းအဝေးလုပ်ခဲ့ပြီးတဲ့နောက်ကန့်သတ်ချက်တွေကိုခန့်မှန်းထားတာထက်ဆော်ပြီးဖြေလျှော့ဖို့သဘောတူခဲ့တယ်လို့ဝန်ကြီးချုပ်ပြောသွားတာပါ။ Australia နိုင်ငံနဲ့မှာကူးစက်သူအရေအတွက်နေကောင်းနေနိုင်ပေမဲ့ယောဂါပိုးကူးစက်နိုင်တဲ့အနေရရှိနေသေးတယ်ဆိုတာကိုလည်းသူကသတိပေးပါတယ်။ယောဂါပိုးကူးစက်သူဘယ်မှာရှိသလဲ၊ဘယ်သူတွေနဲ့ထိတွေ့ခဲ့သလဲဆိုတာသိနိုင်မဲ့ Mobile App ကိုလူတိုင်း Download လုပ်ထားပြီးကာကွယ်ဖို့လည်းဝန်ကြီးချုပ် Morrison ကတိုက်တွန်းပါတယ်။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်သူ 6,900 ကျော်နဲ့90ကျော်သေဆုံးခဲ့ပါတယ်။ COVID-19 ကရောဂါကြောင့်မြန်မာနိုင်ငံကိုပြန်လာခြင်းကြတဲ့မြန်မာနိုင်ငံသားတွေစုရက်3ခုကနေပြန်လာနိုင်အောင်စီစဉ်နေတယ်လို့မြန်မာအစိုးရကပြောကြားပါတယ်။ဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံသားတွေပြန်လာနိုင်ရေးနဲ့ပတ်သက်လို့ VOA ရဲ့အမေကိုတမရာယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအခုလိုဖြေပါတယ်
။နိုင်ငံတကာမှာရှိနေတဲ့မြန်မာတွေပေါ့နော်ဒီပားရောက်မြန်မာတွေပြန်လာဖို့ဟာတွေကျွန်တော်တို့ relief flight တွေကျွန်တော်လုပ်ဖို့လုပ်နေတာရှိတယ် relief flight လုပ်တဲ့အခါမှာကျွန်တော်တို့စုံရအနေနဲ့3ခုလုပ်ထားတယ်3ခုကဘာလဲဆိုတော့နံပါတ်1ကဟိုထိုင်းနိုင်ငံပေါ့နော်အဲဒီဘန်ကောက်မှာစုံရစုရပေါ့စုရလုပ်မယ်နောက်စင်ကာပူမှာစုရလုပ်မယ်နောက်အိန္ဒိယမှာ3နေရာကျွန်တော်စုရပေးထားတယ်နိုင်ငံကမှာရှိနေတဲ့သမောသားတွေရောဘာတွေရောအပါဝင်ပေါ့နော်အဲ့လိုမျိုးတွေဒီမှာစုပြီးတော့မြန်မာနိုင်ငံကိုပြန်လာဖို့ဒါမျိုးစီစဉ်လုပ်ထားတယ်
တကယ်လို့ပြန်လာခြင်းသူရာကျော်ရှိတဲ့စင်ကာပူ၊ဂျပန်၊တောင်ကိုရီးယားလိုနိုင်ငံတွေကနေတိုက်ရိုက်လေကြောင်းလိုင်းတွေနဲ့ပြန်လာနိုင်မယ်ဆိုလဲလက်ခံမယ်လို့ဦးစော်ထေးကပြောပါရယ်မြန်မာနိုင်ငံမှာယောဂါပိုးကူးစက်တယ်လို့ဓာတ်ခွဲခန်းကအတည်ပြုထားသူကတော့ဒီကနေ့မနေ့9ရက်နေ့အထိ151ယောက်ရှိပါရယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုကနေတောက်ကြနေညနေခင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်။မလေးရှားနိုင်ငံကတော့နိုင်ငံရဲ့စီးပွားရေးလုပ်ငန်းအများစုကိုတနင်္လာနေ့ကစပြီးပြန်ဖွင့်ဖို့ခွင့်ပြုသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။မလေးရှားနိုင်ငံမှာမတ်လကစပြီးပြန်မထွက်ကြဖို့စတင်လိုက်ချိန်ကစပြီးတော့ဒေါ်လာတန်ထောင်နဲ့ချီပြီးတော့ဆုံးရှုံးခဲ့တဲ့စီးပွားရေးကိုပြန်လည်ရှင်သန်လာအောင်လုပ်ဖို့လိုအပ်တယ်လို့ဝန်ကြီးချုပ်မူဟာယဒင်ယာဆင်ကပြောလိုက်ပါတယ်။သာတော်ဆိုင်နေပါဝင်စီးပွားရေးလုပ်ငန်းအများစုဟာယောဂါမပြန်ပွားရအောင်ကျန်းမာရေးရလိုက်နာဖို့လိုအပ်တဲ့စီကံသမချက်တွေနဲ့ညီပြန်ဖွင့်ရမှာဖြစ်ပါတယ်။ဒါပေမဲ့လည်းလူစုလူဝေးတွေမလုပ်ဖို့ဆက်တမ်းမြင့်ထားတာကြောင့်အကြောင်းတွေရုပ်ရှင်ုံတွေဝေပြုဆူတောင်းတဲ့နေရာတွေနဲ့အားစားပွဲတွေကိုဆက်ပြီးတော့ပိတ်ထားပါတယ်။ပြည်နယ်တစ်ခုကနေတစ်ခုခီးသွားတာတွေကိုဆက်ပြီးတမ်းမြင့်ထားတဲ့အတွက်မွတ်စလင်တွေအနေနဲ့လည်းရမဒန်ဥပုပ္ပလကုံဆုံးသွားတဲ့အခါမှာအစ်ပွဲတော်ကိုဆင်နွှဲဖို့အတွက်900ကိုပြန်နိုင်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောပါတယ်။ပြီးခဲ့တဲ့နှစ်ပတ်တည်းမလေးရှားမှာနေ့စဉ်ယောဂါကူးစက်မှုနှုန်းကစေကနန်းထီကြဆင်းခဲ့ပြီးတော့အခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူ6,200ယောက်ရှိပြီးတော့သေဆုံးသူ100ယောက်ရှိပါတယ်။ဂျပန်နိုင်ငံမှာတော့လူတွေကိုပြင်မထွက်ပဲတယောက်နဲ့တယောက်ခက်ခေါ်ဝါနေဖို့တားမြစ်ထားတာကြောင့်ယောဂါကူးစက်မှုတွေအချိန်ရောကြလာပေမဲ့နောက်ထပ်ကူးစက်မှုတွေမဖြစ်အောင်တော့မလုံလောက်တဲ့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကိုထပ်တိုးဖို့ကြောင်းညင်သူတွေကအကြံပြုနေတယ်လို့ဂျပန်စီးပွားရေးဝန်ကြီးကပြောပါတယ်။ဝန်ကြီးချုပ်ကအရေးပေါ်အခြေအနေကြီးညာထားတာကိုထပ်တိုးဖို့ပြင်ဆင်နေတယ်လို့အစောပိုင်းကပြောကြားခဲ့ပြီးတော့ virus ကူးစက်မှုအဆိုးအဝါဆုံးခံနေရတဲ့နေရာ6နေရာကအုပ်ချုပ်ရေးမှုတွေနဲ့ကျန်းမာရေးဝန်ထမ်းတွေကလည်းနောက်တစ်လထပ်တိုးဖို့တောင်းဆိုထားပါတယ်။အိန္ဒိယနိုင်ငံမှာတော့ပြီးခဲ့တဲ့24နှစ်အတွင်းနောက်ထပ်ယောဂါကူးစက်သူ1993ယောက်နဲ့သေဆုံးသူ83ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။ဒီနိုင်ငံမှာတော့ရှီအောင်နန်းတော်ပါဝင်ဖန်ကြံလီနဲ့ပြလိုက်ဒီကိုဒီနေ့မှအစိုးရကပြန်ဖွင့်လိုက်ပါတယ်။The Forbidden City လို့ခေါ်တဲ့အတိတ်ကတရုတ်ဘီရင်အေဂရစ်ဒီရဲ့နန်းတော်ကတော့အရင်ကတနေ့ကိုလူ 8,000 လောက်လာရောက်ကြီးရှူနိုင်ပေမဲ့အခုခါမှာတော့ 9,000 ပဲခွင့်ပြုထားပါတယ်။ဒါပြင်ဗန်းညာနေကိုလည်းပုံမှန်လက်ခံနိုင်တာတဲ့30ရာခိုင်နှုန်းပဲခွင့်ပြုထားပါတယ်။လူစုလူဝေးနဲ့လှုပ်တဲ့လှုပ်ရှားမှုတွေမလုပ်ရဘူးလို့တားမြစ်ထားပြီးတော့အလဲလာခြင်းတဲ့သူတွေအနေနဲ့လည်းအင်တာနက်ကနေလက်မှတ်ကိုကြိုဝဲရမှာဖြစ်ပါတယ်။တရုတ်ရှေးအောင်နန်းတော်ကိုသွားရောက်ဖို့အတွက်လက်မှတ်တွေကတော့လာမယ့်5ရက်အတွက်ကုန်သွားပြီဖြစ်တယ်လို့လည်းပြောပါတယ်။ပြောဆိုရကတော့ virus နဲ့ပတ်သက်တဲ့အရေးပေါ်တုံ့ပြန်ချက်အဆင့်ကိုအဆင့်နှစ်ကနေတစ်ကိုလျှော့ချလိုက်ပါတယ်။ဒါမဲ့လည်းကိုပူချိန်တိုင်းတာနဲ့ social distancing လို့ခေါ်တဲ့တယောက်နဲ့တယောက်ခက်ခေါ်ဝါနေကြဖို့အကူဆက်ပြီးတော့လုပ်နေပါတယ်။ဒီနိုင်ငံမှာနောက်ထပ် virus ကူးစက်သူ12ယောက်ရှိပြီးတော့ဒီထဲက6ယောက်ကတော့ပြည်ပကလာတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။ဒါပြင်တရုတ်နိုင်ငံမှာ corona virus ကြောင့်သေဆုံးသူမရှိတာဟာအခုဆိုရင်16ယောက်ဇက်တိုက်လည်းရှိသွားပြီဖြစ်ပါတယ်ခင်ဗျာ။ကမ္ဘာလက်ခီးသွားလုပ်ငန်းတွေကိုအဓိကမိခွန်နေတဲ့မကာအိုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ကန့်သတ်ပိတ်ပင်မှုတွေကြောင့်မကာအိုကကာစီနိုလောင်းကစားရုံတွေဟာပြီးခဲ့တဲ့ဧပြီလမှာအဆိုးအဝါဆုံးအခြေအနေနဲ့ရင်ဆိုင်ခဲ့ရပြီးတော့မကာအိုရဲ့လောင်းကစားကနေရတဲ့ဝင်ငွေဟာလည်းလုံးဝကိုကျဆင်းသွားခဲ့ပါတယ်။လောင်းကစားရုံတွေကိုစောင့်ကြကြည့်ရှုရေးဌာနရဲ့စီးရင်တွေအရပြီးခဲ့တဲ့လကလောင်းကစားကနေရတဲ့ငွေဟာအမေရိကန်ဒေါ်လာ 9.5 သန်းဖြစ်တယ်လို့ဖော်ပြပါတယ်။မနေ့ကအခုလိုအချိန်မှာတော့မကာအိုရဲ့လောင်းကစားကနေရတဲ့ငွေဟာဒေါ်လာ3ဘီလီယံဖြစ်တာကြောင့်69ရာခိုင်နှုန်းလောက်ကျဆင်းသွားတယ်လို့လည်းဆိုပါရယ်။ဒီနိုင်ငံအလဲပိုင်းဝူဟန်မြို့မှာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မကာအိုကလောင်းကစားရုံတွေကို February လမှာနှစ်ပတ်ပိတ်ခဲ့ပြီးပြန်ဖွင့်ပြီးနောက်ပိုင်းမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ပိတ်ပင်တားဆီးမှုတွေကြောင့်ဒီနိုင်ငံပြည်မာကြီးကလူတွေလာလို့မရခဲ့ပါဘူး။တချို့လောင်းကစားရုံကြီးတွေကတော့လုပ်ငန်းလည်ပတ်စရိတ်တစ်နေ့ကိုဒေါ်လာ1000ချီဆုံးရှုံးနေကြပါတယ်။ဒါမဲ့လည်းမကာအိုကတချို့လောင်းကစားရုံတွေဟာစီးပွားကောင်းခဲ့စဉ်ကငွေအမြောင်များရခဲ့တဲ့အပြင်အကျွေးတွေလည်းအများကြီးမရှိတာကြောင့်သူတို့ဟာကဘာဘောကတခြားစီးပွားရေးလုပ်ငန်းတွေအတော်များများလောက်အခြေအနေမဆိုးပဲလက်ရှိစီးပွားရေးအကျပ်တဲကိုတောင့်ခံနိုင်တဲ့အနေအထားရှိတယ်လို့လည်းဆိုပါရခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံတဝန်းစစ်သွေးကြော်တွေရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုအနောက်နိုင်ငံတွေရဲ့စစ်ဖက်တာဝန်ရှိသူတွေကထိန်းချုပ်လာတာကြောင့်အာဖဂန်နစ္စတန်လုံခြုံရေးအခြေအနေကိုသုံးသပ်ဖို့ကပိုခက်ခဲလာနေတယ်လို့အာဖဂန်နစ္စတန်နိုင်ငံပြန်လည်တည်ဆောက်ရေးကိုအဓိကစောင့်ကြည့်နေတဲ့အမေရိကန်ဆိုရရဲ့အထူးစုံစမ်းရေးအဖွဲ့စီကားကပြောလိုက်ပါတယ်အမေရိကန်နဲ့တာလီဘန်တို့ပြီးခဲ့တဲ့ဖေဖော်ဝါရီလကသဘောတူညီမှုရပြီးတဲ့နောက်အာဖဂန်ဆိုရအတွက်နိုင်ငံရေးအပြိုင်မှုတွေနဲ့တာလီဘန်ဘက်ကအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာတာကြောင့်အာဖဂန်စစ်ပွဲဆုံးသတ်ဖို့မျှော်လင့်ချက်တဖြည်းဖြည်းမဲ့လာနေချိန်မှာပဲအခုလိုသတိပေးလိုက်တာဖြစ်ပါတယ်အကြမ်းဖက်မှုတွေကိုစောင့်ကြည့်နေတဲ့ညမောင်းတပ်ဖွဲ့တွေဟာသူတို့ရဲ့ထောက်လိုင်းရင်သတင်းပေးချက်တွေကိုသူတို့ဘာသာသူတို့သိမ်းထားတာကြောင့်တာလီဘန်တွေရဲ့တိုက်ခိုက်မှုဘယ်လောက်ရှိတယ်ဆိုတာကိုမသိနိုင်ပဲဖြစ်တယ်လို့စီကားအဖွဲ့ကပြောပါတယ်ခင်ဗျာပြည်ရီကနေတောက်ကြနေညပိုင်းအစည်းအဝေးကိုဆက်ပြီးတော့အံလွန်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုစက်တိုက်နားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ပြည်ရီမှာကိုဗစ်ရောဂါထပ်တိုးလူနာတဲ့ဓာတ်ခွဲတွေ့ရှိမှုနဲ့လာသလိုရောဂါပြောက်ကင်းသွားလို့ဆေးရုံစင်ဝင်ရသူတွေလည်းတိုးလာတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ရှင်ကျွန်မစုစုပါ ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာကိုဗစ်လူနာပေါင်း152ဦးရှိခဲ့ပါတယ်။အဲ့ဒီထဲကသေဆုံးသူ6ဦးရှိခဲ့ပြီးယောဂဘူကင်းစင်လာသူဟာ28ဦးအထိရှိထားပါပြီ။ပြည်တွင်းကယောဂဘူတွေ့ရှိသူတွေထဲမှာပြည်မနိုင်ငံကနေရောက်လာသူတွေရှိသလိုအဲ့ဒီလူတွေကနေတဆင့်ပြန်လည်ကူးစက်ခံရသူတွေလည်းရှိနေကြတာပါ။ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွေမှာတခွဲဆစ်ဆီးခဲ့တဲ့အထက်အတီးပြူရမဲ့ထပ်တိုးလူနာသစ်လုံးဝမရှိခဲ့တဲ့ရက်တွေဆက်ခဲ့သလိုဒီကနေ့မနက်အစောပိုင်းမှာလည်းတခွဲနမူနာ208ခုကိုစစ်ဆေးပြီးမှအတီးပြူလူနာသစ်တဦးသာတွေ့ရှိခဲ့တာပါ။အခုလိုကိုဗစ်လူနာသစ်တွေ့ရှိမှုညှော်နေလာတာဟာအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်တာကြောင့်ဒီအခြေအနေကိုဆက်ထိန်းနိုင်မှုအတွက်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားမှုထောက်တာတန်းနိုင်စိုးကမြစ်တာရက်ခံထားပါတယ
်။ဒီကားစုအတိုင်းဝိုင်း၊ဒီမျိုးအတိုင်းဝိုင်း၊လက်စီအတိုင်းဝိုင်းပေါ့နော်။ဒီနာဝင်တဲ့အတိုင်းဝိုင်းတူဖို့တူဖို့ပေါ့နော်။ပူးပေါင်းဆောင်ရွက်မှုဒီထက်ပိုကောင်းဆောင်ရွက်ပေးကြပါလေနော်။အဲ့လိုဆောင်ရဲဆောင်ရဲနိုင်တယ်ပေါ့နော်ကျွန်တော်တို့ဒီ case ကဘာလဲဆိုတွေ့ရှိမှုလုံးပါလေစလို့စပေါင်းမှုမှာကြာစင်းပေါ့နော်အဲသူ့ဘောဆောင်ရဲမှုအားနည်းနဲ့ဆမိုင်းနဲ့အာသာဝင်ဌာနထုတ်ပြန်လာတဲ့လမ်းညွှန်ချက်တွေပေါ့နော်အကျဉ်းစီးချက်တွေတိုင်းနာမှုအားနည်းနဲ့ဆိုရင်တော့ကျွန်တော်တို့ခုနပြောတာပို့တာတွေ့ရှိမှုလုံးပြန်လည်မြင့်တက်လာနိုင်တယ်ပေါ့နော်အဲ့တော့ကျွန်တော်လက်တော်အခြေအနေရတော့ဝင်တာနေရပါတယ်ဒါပေမဲ့ဆီဆက်လက်ပြီးတော့ဝင်တာနေအောင်လို့ဆက်လက်ပြီးတော့အားရင်အဖြစ်နေပါတော့ကောင်းနေတဲ့နေရာတွေဆက်ပြီးကောင်းအောင်အလုံးဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးကြပါအောင်လို့အဲဒီလိုအနေနဲ့ပြီးတော့မြင့်တက်ရဲ့ဥပမာပါရယ
်ကိုဗစ်ယောဂါကာကွယ်ထိန်းချုပ်နိုင်ရေးအတွက်ပြည်တွင်းမှာအစိုးရဌာနချင်းပူးပေါင်းထားတဲ့အမျိုးသားအဆင့်ဗဟိုကော်မတီကိုဖွဲ့စည်းထားသလိုကျန်းမာရေးဝန်ထမ်းတွေအပါအဝင်စေတနာရှင်လှုပ်ရှားပေးတွေကလည်းဒီယောဂါတိုက်ထုတ်နိုင်ရေးအတွက်ကူညီဆောင်ရွက်နေကြတာပါကိုဗစ်ယောဂါဖြစ်ပွားမှုကိုတုံ့ပြန်ရမှာအမေရိကန်ပြည်ထောင်စုအပါအဝင်အရှိတောင်အာရှနိုင်ငံတွေပူးပေါင်းဆောင်ရွက်နေပြီးဒါတွေကိုအရှိန်မြှင့်တင်နိုင်မှုအတွက်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလည်းမနေ့တုန်းကအွန်လိုင်းအစည်းအဝေးမှာတက်ရောက်ဆွေးနွေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ပြည်내နဲ့တိုင်း18ခုမှာကိုဗစ်အတည်ပြုလူနာပေါင်း152ဦးကိုတွေ့ရှိခဲ့ပြီးအဲ့ဒီထဲကပိုးတွေ့လူနာအများဆုံးရှိတာကတော့ရန်ကုန်တိုင်းထဲမှာဖြစ်ပါတယ်။အေရရီတိုင်းကမြို့နယ်တွေမှာတော့အသွာလာကန့်သတ်သူတွေရှိနေပေမဲ့ယောဂါပိုးတွေ့ရှိသူလုံးဝမရှိသေးပါဘူး။ဖျာပုံမျိုးနဲ့အမာမျိုးမှာတော့ကိုဗစ်နဲ့ပတ်သက်တဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကချမှတ်ထားတဲ့ဆောင်ရွက်ရှောင်ရွက်အချက်တွေကိုလမ်းတွေထဲမှာသတိပေးနှိုးဆော်တာတွေလှုပ်ဆောင်နေပြီးတခြားဒေသကရောက်ရှိလာသူတိုင်းကိုသတ်မှတ်ထားတဲ့နေရာတွေမှာ quarantine 21ရက်ဝင်ခိုင်းတယ်လို့သိရပါဗျ။အရင်ကရန်ကုန်ကပြန်လာသူတွေကိုအသွားအလာမကန့်သတ်ခဲ့ပေမဲ့အခုတော့ဗန်နီယာကလာသူကိုမဆို21ရက်တာကျူဝင်ခိုင်းတယ်လို့အမာမျိုးမှနေထိုင်တဲ့ကိုအောင်မျိုးထွတ်ကအခုလိုပြောပါဗျ။ရန်ကုန်က
တော့ဆက်စားခြင်းတော့ရန်ကုန်ကမထားဘူးအဲ့ဒီချွေလီတို့အစင်လာအိုက်ဘက်တွေပေါ့ဒါချီလေးဘက်တွေအဲ့လိုမျိုးပြန်လာတဲ့သူတွေကတော့ဒီမှာနေရတယ်ဒီရန်ကုန်ကလူတွေကတော့မနေရဘူးတော့အခုနောက်ပိုင်းမှာပြန်ပြီးတက်မှတ်လိုက်တာပေါ့အခုနောက်ပိုင်းရန်ကုန်ကပြန်လာရင်လည်းဒီမှာ21ရက်နေရတယ
်ဒီကနေ့ညနေထုတ်ပြန်ပြီးချိန်အထိဆိုကိုဗစ်လူနာပေါင်း118ဦးကိုသက်ဆိုင်ရာစီရင်တွေမှာအသီးသီးထရှိပြီးကုသပေးနေတယ်လို့သိရပါတယ်ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
ချင်းမြင့်နယ်ပလက်ဝမ်းမြို့နယ်မှာဆန္ဒရိတ်ခါထောက်ပံ့ရေးပစ္စည်းတင်ဆောင်လာတဲ့ကမ္ဘာဆန္ဒရိတ်ခါအစီအစဉ် WFP မော်တော်ယာဉ်နဲ့တမတော်ယာဉ်သားတိုက်ခိုက်ခံရတဲ့အကြောင်းတင်ဆက်ပေးသွားမှာပါကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲကြောင့်ကုံသွယ်ပို့ဆောင်ရေးလမ်းကြောင်းပြတ်တောက်ပြီးဆန္ဒရိတ်ခါကက်ခဲရှိနေတဲ့ပလက်ဝမ်းမြို့နယ်အတွက်ရိတ်ခါတင်ဆောင်လာတဲ့ WFP ကမော်တော်ယာဉ်သားဧပြီလ29ရက်နေ့ကတိုက်ခိုက်ခံရတာဟာရခိုင်လက်နက်ကန်အေအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စုံမင်းထွန်းက VOA ကိုပြောပါတယ
်ပလက်ဝမှာအေရပိတ်ဆို့ထားတဲ့အတွက်ကြောင့်မလို့အဲ့ဒီစားနပ်ရိက္ခာခက်ခဲဖြစ်တဲ့အတွက်ကြောင့်မလို့တမတော်အနေနဲ့ကမတူဘူးပလက်ဝလားအဲ့ဒီလမ်းတွေကိုဖွင့်ဖို့အတွက်ကျွန်တော်မတ်လာလောက်ကတည်းကစပြီးဆောင်ရွက်ခဲ့တယ်တိုက်ပွဲတွေအကြီးကြီးဖြစ်ခဲ့တယ်ကျွန်တော်စတင်ပြီးဖွင့်လှစ်နိုင်ခဲ့တယ်ခုဖြစ်တဲ့ဟာတော့29လောက်မှာကျွန်တော်တို့ကဘလူးအတီလုပ်ငန်းရင်ကျွန်တော်တို့ကလုပ်ငန်းရင်ကလည်းသင်30ကျော်ပါတယ်အဲဒီမှာကျွန်တော်နိုင်လုံကြုံရေးဆောင်ရွက်ထားတယ် WFP ရကျွန်တော်ကာငါးပြီးပါတယ်အဲ WFP ကကာငါးပြီးတော့ကျွန်တော်တို့ကနောက်ဆုံးအနေထားတယ်လုံခြုံမှုပိုကြည့်အောင်ပါလေသမီးရနေကျွန်တော်စထွက်လာတဲ့အချိန်မှာညနေပိုင်းမှာအေးနေကအဲ WFP ကာငါးပြီးကိုပဲသမီးတက်တဲ့ GDP တိုက်တဲ့ပေါ့ဖြစ်တယ်ဖြစ်တာလည်းတနေ့ကြီးတနေ့ငယ်နဲ့ပြစ်ခတ်တာပေါ့သိဘူးလားနဲ့မဟုတ်အနိကချုံကိုဆောင်ရွက်တဲ့ဘုံမျိုးဖြစ်ပါတယ် WFP ကာငါးပြီးမှာထိတိုက်တာရှိတယ်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနချင်းပြည်နယ်ဆိုရဖွဲ့နဲ့ NGO ဖွဲ့စည်းတွေကစံစားစီစားကလပဲအခြေခံစားတော့ကူနဲ့တခြားသုံးဆောင်ပစ္စည်းတွေတင်ဆောင်လာတဲ့ကားတန်းကိုပြစ်ခတ်တာလို့ချင်းပြည်နယ်ဆိုရဖွဲ့စီပင်ဝန်ကြီးဦးစိုးသက်ကဆိုပါတယ်
ကျွန်တော်ချင်းပြည်နယ်အထက် ready နဲ့မန်တန်မှတ်132အဲ့ဒီနားမှာဒီဘက်ကြီးရဲ့ကာကွန်ကြီးအဖြစ်ခံတာမှာလူတော့ထိခိုက်မှုရှက်ပြန်တာတယောက်ရှိတယ်။နောက်ကားမှန်နဲ့ကိုယ်သွားတယ်ကားဘင်းကားတာယာပေါက်သွားတယ်။နောက်စီတိုင်ကြီးဖြစ်သွားတယ်ပေါ့။ပြန်ပြီးတော့အခုသူတို့ရှေ့ကိုဆက်သွားပြီးအခုဘလောက်ကိုဆက်ဖို့ကိုလုပ်နေတာ
ပြီးခဲ့တဲ့ဧပြီလ16ရက်နေ့မှာပရမကျင်စံရိုက်ခါ808ပို့ဆောင်ပေးနိုင်ခဲ့တယ်လို့ဧပြီလ28ရက်နေ့မှာစံ8 2000ကျော်ဒုတိယကျင်ပို့ဆောင်နိုင်ခဲ့ပြီးတတိယကျင်ပို့ဆောင်မှုမှာတိုက်ခိုက်ခံရတာလို့သူကဆိုပါတယ် WFV ဆိုတဲ့စာရန်ထင်ထင်ရှားရှားပါတဲ့မော်တော်ယာဉ်တွေကို A ဖွဲ့ကခုလိုတိုက်ခိုက်တာဟာအင်မတန်ရုပ်ဆိုးတဲ့ဖြစ်ရလို့လဲဓမ္မရယုံပြောခွေရဥစော်သိကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အေပြောခွေရခိုင်တုခကတော့ WFE မော်တော်ယာဉ်တန်းကိုအေဘက်ကပြစ်ခတ်တယ်ဆိုတာမဟုတ်မှဆွဆွဲချက်တာဖြစ်တယ်လို့ပြောပါတယ်
။ဒီဘက်မှာ WFE ကကိုဒီပြစ်တဲ့ဆိုတဲ့ကိစ္စကတော့ဒါလုံးဝမဟုတ်ဘူးဗျာနော်။ကျွန်တော်တို့ဘက်ကအဲ့လိုမျိုးပြစ်ခတ်တာလုံးဝမရှိဘူး။ဒါကတော့ဒီ UN အဖွဲ့အစည်းတွေကိုခုံတုံးလုပ်ပြီးတော့မှဒါဝါဒဖြန့်ရှိရေးအတွက် UN ဝန်ထမ်းတွေအရတပ်ပြည်သူတွေကိုအတုံးချပြီးတော့ဒါဝါဒဖြန့်လှုပ်ဆောင်နေတာပဲဖြစ်တယ်ဗျာ။
ပြီးခဲ့တဲ့ဧပြီလ20ရက်နေ့မှာ COVID-19 ရောဂါစောင့်ကြည့်ခံရသူတွေရဲ့နှာခေါင်းအာခေါင်းသို့ဖတ်နမူနာတွေကိုရန်ကုန်ကိုပို့ဆောင်စစ်ဆေးဖို့တွားရောက်တဲ့ WHO က UN တစိပ်ပါမော်တော်ယာဉ်ကိုမင်းမြမြို့နယ်ရာမောင်တရားလွန်မှာပြစ်ခတ်တိုက်ခိုက်ခံရပြီးဝန်ထမ်းတွေသေဆုံးပြီးတော့တဦးတန်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုဟာလည်း AA လက်ချက်လို့အစိုးရဘက်ကထုတ်ပြန်ထားပြီး AA ဘက်ကတော့အသာကိုညှင်းဆူထားပါတယ်။လရှိပလက်ဝါမြို့နယ်ရဲ့အထူးကဆက်တွေ့ရေးလမ်းကြောင်းဖြစ်တဲ့ကြောက်တော်ပလက်ဝါကလတန်မြစ်ကြောင်းလမ်းဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲကြောင့်ပိတ်ပင်ထားရတဲ့အခြေအနေမှာရှိနေပြီးရိခာတည်ဆောင်ဖို့လုံခြုံမှုမရှိတော့တာကြောင့်မတူပီပလက်ဝါလမ်းကြောင်းကနေရိခာတင်ဖို့နေရပါတယ်။ပလက်ဝါမြို့နယ်တွင်မှတိုက်ပွဲကြောင့်စစ်ရှောင်ဥယျာဉ်6000ကျော်ရှိနေပါတယ်။ကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
ဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်ကင်းပြည်နယ်တဲကမြို့သစ်စီမံကိန်းမှာတရုတ်ရာဇဝတ်ဂိုင်းသားတွေပါဝင်ပတ်သက်နေတယ်ဆိုတဲ့သတင်းပေါ်ဆိုရဘက်ကဘယ်လိုတုံ့ပြန်တယ်လဲဆိုတာကိုပြောပြမှာပါကျွန်တော်ကစီးသူပါကင်းပြည်နယ်ထိုင်းနယ်စပ်မြောက်ရီမြို့အနီးတရုတ်ကုမ္ပဏီတွေဆောက်လုပ်နေတဲ့မြို့သစ်နှစ်ခုရဲ့ဥဆောင်သူတွေထဲမှာတရုတ်ရာဇဝတ်ဂိုင်းသားတွေပါဝင်ပတ်သက်နေတာကိုအစိုးရကအချက်လက်ရရှိထားကြောင်းအတိုင်းပင်ခံရုံးညွှန်ကြားမှုချုပ်အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစောထေးက VOA ကိုပြောပါတယ
်အဲ့ဒါကကျွန်တော်တို့ကိုမြေပုံနေဒီလူရဲ့အချက်လက်တွေပေါ့နော်ကမ္ဘောဒီးယားမှာကာစီနိုကိုလုပ်ခဲ့တယ်ပြီးရင်ဒါခရီမင်နဲ့သူနေလို့မရတော့မြန်မာနိုင်ငံမှာတချို့လက်နက်ကင်ပွဲစည်းရင်းနဲ့ဆက်ဆက်ပြီးတော့လာလုတာဖြစ်တယ်အဲ့ဒါကျွန်တော်တို့ information အစိုးရတိုင်းကျွန်တော်ရပါတယ
်မြောက်ရီမြို့မြောက်ဖက်ထိုင်းနယ်စပ်နားမှာဆောက်လုပ်နေတဲ့အထူးစီးပွားရေးစီမံကိန်းမှာဟိုတယ်ရီအင်ယာစီမံကိန်းတွေနဲ့ကာစီနိုလောင်းကစားရုံတွေဆောက်လုပ်နေတာဟာစိုးရင်စရာဖြစ်တယ်လို့ American ငြိမ်းချမ်းရေး Institute USIP ကဧပြီလ20ရက်နေ့ကထုတ်ပြန်ထားပါတယ်ဒီစီမံကိန်းမှာတရုတ်ရာဇဝတ်ခိုင်းသားတွေပါဝင်နေတာဟာမြန်မာစစ်တပ်လက်အောက်ခံနေကြားဆောင်တပ်နဲ့ဆက်ဆက်နေတာအပြင်အပြစ်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့လည်းဆက်ဆက်နေတာမို့လက်နက်ကိုင်အဖွဲ့တွေကိုညှိနှိုင်းထားတယ်လို့ဦးစော်ထေးကပြောပါတယ
်ကျွန်တော်တို့မှာနှစ်ပိုင်းရှိပါတယ်တစ်ပိုင်းကဟို NCA လက်မှတ်ရေးထိုးထားတဲ့ EO တွေပေါ့နော်ကရင်ပြည်နယ်မှာဆိုရင်၃ဘွဲ့ရှိတယ်ဒီ၃ဘွဲ့နဲ့ဆက်ဆက်တဲ့ဟာတွေဆိုရင်တော့ကျွန်တော်တို့အစိုးရနေပြီးတော့ EO ကိုဆက်သွယ်ပြီးလုပ်တာရှိတယ်အချို့အဖွဲ့အစည်းတွေကြတော့အရင်တော့ EO ဖြစ်တယ်လက်တလုံးမှာတော့တပ်မတော်ရဲ့ကုတ်ကဲမှုအောင်မှာရောက်နေတဲ့အဖွဲ့တွေရှိတယ်ဥပမာ BGF ပေါ့နော် BGF တွေအဲ BGF တွေကြရင်တော့ BGF နယ်နေကြရင်တော့တပ်မတော်ကတပ်မတော်ကိုကျွန်တော် information ပေးတယ်ဒါတပ်မတော်ရဲ့သူ့ရဲ့လက်အောက်ကုတ်ကဲမှုအောင်မှာရှိတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်အဲလက်အောက်ကိုသူ့ဟာသူစက်မှတ်သွားဖို့ပေါ့နော်အခုဒီကိစ္စနဲ့ပတ်သက်လို့လည်းကျွန်တော်တို့ပြောထားပြီးသားဖြစ်တဲ့ EO တွေကိုလည်းကျွန်တော်တချို့ပေါ့နော်တချို့တော့အကုန်လုံးတော့မဟုတ်ဘူးတချို့တော့ပြောထားတယ်တချို့ကတော့တမရိုပိုင်းဆိုင်ရာကတော့သူ့လက်အောက်ခံပေါ့နော်ကုကဲမှုအောင်မှာရှိတဲ့တိုင်းရင်တပ်ဖွဲ့ DPG ရဲ့အပါဝင်ပေါ့ဒါကတော့တက်ကတော့သူ့ဟာသူထိန်းချုပ်သွားဖို့ရှိပါလိမ့
်ထိုင်းမြန်မာနယ်စပ်ကစီမံကိန်းအစ်စ်တွေဟာတမရိုလက်အောက်ခံ BGF နဲ့ငင်းချမ်းရေးလက်မှတ်ထိုးထားတဲ့ KNU လက်နက်ကင်တွေရဲ့နေမြေထဲမှာဖြစ်တာမို့မြန်မာဆိုရရဲ့ထိန်းချုပ်မှုအောက်မှာအပြည့်အဝမရှိဘူးလို့ USIP ရဲ့စာရမှာဖော်ပြထားပါတယ်မြို့သစ်တိဆောက်ရေးတရုတ်ကုမ္ပဏီမှာပါဝင်တဲ့အထက်ကရာဇဝတ်ခိုင်းသားဟာကမ္ဘောဒီးယားနိုင်ငံမြို့သစ်တစ်ခုမှာရာဇဝတ်မှုမျိုးစုံကျူးလွန်ခဲ့ပူပြီးတော့တရုတ်ရဲတပ်ဖွဲ့ရဲ့အကူအညီနဲ့နှိမ်နှင်းခဲ့ရဘူးတယ်လို့ USIP ရဲ့စာရမ်းမှာပါဝင်ရေးသားသူမြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးတန်းတန်တမာဟောင်းတူဖြစ်တဲ့ Priscilla Club က VOA နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောထားပါတယ်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ထဲမှာတရုတ်ကုမ္ပဏီပိုင်စီမံကိန်း3ခုရှိနေပြီးတော့တရုတ်ကုမ္ပဏီတွေနဲ့မြန်မာလက်နက်ကိုင်တပ်ဖွဲ့တွေရဲ့ပူးပေါင်းဆောင်ရွက်ချက်ဟာမြန်မာအစိုးရရဲ့ဒီမိုကရေစီပေါ်ဆောင်ရေးငြိမ်းချမ်းရေးတည်ဆောက်ရေးအပြင်အခုလိုရာဇဝတ်ပတ်သက်မှုကြောင့်တရုတ်ရဲ့ပိုလမ်းမစီမံကိန်းပုံရိပ်ကိုပါထိခိုက်နိုင်တယ်လို့ American ငြိမ်းချမ်းရေး InstituteUSIP ရဲ့စာရမှာရေးသားထားပါတယ်ခင်ဗျာ
အ န်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ COVID-19 ရောဂါကာကွယ်ရေးကိုကျန်းမာရေးဝန်ကြီးဌာနလမ်းညွှန်ချက်တွေအတိုင်းပြင်ဆင်ပြီးပြန်ဖွင့်ခွင့်ရတဲ့စက်ရုံတွေအကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။စက်ရုံပေါင်း 8,000 ကျော်လောက်ရှိရဲ့မန္တလေးတိုင်းစက်ရုံ 300 လောက်ကပြန်ဖွင့်ခွင့်ရပြီးလုပ်ငန်းစတင်လည်ပတ်နေပါပြီ။ဒါကတော့ကျန်းမာရေးဝန်ကြီးဌာနဦးစားပေးစစ်ဆေးထားတဲ့အထက်ကစက်ရုံတွေဖြစ်ပါတယ်။မန္တလေးတိုင်းလူဝင်မှုနဲ့လူဆောင်အားအရေးမြေဝန်ကြီးဦးအောင်ကြီးကမန္တလေးအခြေအနေကိုအခုလိုပြောပြပါဗျာ။စက်ပတ်ကုန်မှုလ
ို့တဲ့စက်ရုံတွေတော့ကျွန်တော်ဖိတ်ပါလိမ့်ခင်ဗျာ။စီးပွားစက်ရုံတွေပေါ့နော်။အဲ့ဒါတွေတော့စစ်နေရင်းနဲ့ဖိတ်ပါလိမ့်ခင်ဗျာ။ကျွန်တော်တို့ဒီနေ့ကြီးတော့မင်းရစစ်ဆေးလောက်ရှိတော့ပါပြီ။ဟိုကျမရေးထားတော့တိကပါလေသူသမတားလေးဒီအစ်စ်နေတိုင်းရောက်ပြီဆိုရင်ကျွန်တော်တို့ကဖွင့်ပေးမှာပါ 8,130 ပြည်ရုံပေါ့နော်ကျွန်တော်တို့ကတော့
မန္တလေးတိုင်းကစက်ရုံတွေကိုစစ်ဆေးဖို့တက်ဆိုင်တဲ့မြို့နယ်လိုက်တိုင်းအစိုးရကဖွဲ့စည်းပြီးစစ်ဆေးနေရလို့ဝင်းကြီးဦးအောင်ကြီးကပြောပါတယ်ရောင်ုံတိုင်းမှာတော့စစ်ဆေးဖို့ရှိရစက်ရုံပေါင်းက 6,632 ရုံဖြစ်ပြီးဧပြီလ20ရက်ကနေ30ရက်ဆယ်ရက်အတွင်းစက်ရုံပေါင်း 2,600 လောက်စစ်ဆေးပြီးခဲ့တယ်လို့ဆိုပါတယ်အဲ့ဒီ 2,600 တဲကစက်ရုံပြန်လဲပတ်ဖို့တင့်တော်ပြီး ASN တတ်မှတ်ထားတဲ့စက်ရုံက940ရှိရလို့ရန်ကုန်တိုင်းအစိုးရကပြောပါတယ်။အစိုးရလမ်းညွှန်ထားတဲ့စက်ရုံတွင်တယောက်နဲ့တယောက်6ပေအကွာတတ်မှတ်ချက်ကိုလည်းစက်ရုံတွေရဲ့အခြေအနေအရအဆင်ပြေအောင်စီစဉ်ပေးရကြောင်းရန်ကုန်တိုင်းလူဝင်မှုနဲ့လူဆွမ်းအရေးမြေဝန်ကြီးဒေါ်မိုးမိုးစုကြည်ကပြောပါတယ်။အစို
းရစက်ရုံမှာတော့အားလုံးကစက်မှရည်နဲ့ညှို့ဖို့ဆိုတဲ့နေရာတိုင်းဆက်ဆဲလို့ရှိနိုင်တယ်။အဲ့လိုအခြေအနေလို့ဆိုရင်နေနေတင်းဆိုင်မဟုတ်ပြမျိုးဖြစ်ရတယ်။နောက်ကြောပြရမယ်။နောက်ပြီးဆိုရင်ပါတီရှင်ကာမျိုးတွေနဲ့ဆောင်ရရတယ်။ဒါဒီနဲ့အဲ့ဒါဒီလေဟိုပုံကတ်ပေါ့နော်။ဒီကတ်တဲ့ဆံမျိုးတော့မဖြစ်စီရဘူးပေါ့နော်။ဟိုလုပ်ငန်းရှင်ရောအလုပ်သမားတွေရောဟိုအားလုံးအတွက်လုံနောက်တဲ့ကျမကြီးဆောင်ဆောင်မှုမဟုတ်တော့လေ။ဒါကိုတော့ပြေးထားလိုက်နာပြီးဆောင်ရွက်ပေးကြဖို့ကတော့အားလုံးပေါ့။ထိတ်တောင်းကြောက်ကြပြီးပါတယ်နော်။
စက်ရုံအလုပ်ရုံတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းပြင်ဆင်ထားတာရှိမရှိအပီလာကုန်ထိစစ်ဆေးသွားမယ်ဆိုပေမဲ့အများစုကြံသေးလို့အခုမေလ15ရက်အထိအစိုးရကတက်တန်းထပ်တူပေးထားပါတယ်။စက်မှုမျိုးတော်လှိုင်းသာယာရဲ့အခြေအနေကိုတိုင်းလွှတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကအခုလိုပြောပြပါဗျာ။လှိုင်းသာမျိုးနယ
်မှာစက်ရုံက2000မီတာလောက်ရှိတယ်။ဆိုတော့အခုမှ900ကျော်ဆိုတော့အများကြီးလိုတယ်။တော်တော်လေးစစ်ဆေးဖို့အတွက်ကိုလာရောက်တင်ပြတဲ့စက်ရုံဒီရှိတယ်လို့မတင်ကြတဲ့စက်ရုံတွေလည်းအများကြီးရှိတယ်။စက်ရုံကိုယ်တိုင်ကကျွန်တော်တို့ကိုစစ်ဆေးပေးပါ၊ကျွန်တော်တို့အစင်းနဲ့ဖြစ်နေပါပြီဆိုရင်ကျွန်တော်တို့ကဒီဘက်ကစစ်ဆေးမှုကအမြန်ဆုံးကျွန်တော်လုပ်ပေးတာပေါ့ဒီစစ်ဆေးရဖွဲ့ရတော့
စက်ရုံတွေပိတ်ထားတဲ့ကာလအလို့သမားတွေအဆင်ပြေအောင်လူမှုဖူလုံကြီး40ရာခိုင်နှုန်းအစိုးရကပေးနေပါတယ်။အစိုးရရဲ့လူမှုဖူလုံရေးစီမံကိန်းအတွက်အကျုံးဝင်တဲ့အာမခံလုံတိုင်းအင်အားကတက်တက်မှ 4-6 တန်းရှိရလို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလုရှင်တဲ့အလုသမားအင်အားကနိုင်ငံတိုးတက်ဖို့အဓိကကြပြီးဟန်ချက်ညီပူးပေါင်းဖို့ဒီကနေ့မေလာတရ103ချိန်မြောက်အလုသမားနေမှာနိုင်ငံတော်သမ္မတဦးဝင်းမြင့်ကတဝန်လွှာပေးပို့ထားပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်ကနေပေးပို့ထားတာဖြစ်ပါတယ်
။ COVID-19 ကပ်ရောဂါအခြေအနေကြောင့်ဇွန်လမှာပြန်ဖွင့်လေးရှိတဲ့အခြေခံပညာအကြောင်းတွေကိုပုံမှန်အတိုင်းပြန်ဖွင့်နိုင်မှာမလားဆိုတာကိုပြောပြမှာပါ။အခုမြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါဖြစ်နေတာကြောင့်လုပ်ငန်းတွေအလုံးလေးပါကိုရပ်ဆိုင်ထားရပြီးလူတိုင်းကိုတက်နိုင်သမျှအိမ်ပြင်မထွက်ကြဖို့ကိုအစိုးရကတိုက်တွန်းထားပါတယ်။ COVID-19 ကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကထုတ်ပြန်ထားတဲ့စီးမင်းညွှန်ကြားချက်တွေကိုလည်းဧပြီလ30ရက်နေ့ကနေမေလ15ရက်နေ့အထိထပ်တိုးသတ်မှတ်ခဲ့ပါတယ်။ဒါကြောင့်ပုံမှန်အခြေခံပညာကျောင်းတွေပြန်ဖွင့်တဲ့အချိန်ဖြစ်တဲ့ဇွန်လမှာရောဂါအခြေအနေကိုထိန်းချုပ်နိုင်မှကျောင်းတွေကိုပုံမှန်အတိုင်းပြန်ဖွင့်ဖို့ဆောင်ရွက်နိုင်မယ်လို့သိရပါတယ်။ဆမ်မီဘွဲအဖြေလွှာမစစ်ဆေးရသေးတဲ့အတန်းတွေကိုမေလ15ရက်နောက်ပိုင်းမှာအဖြေလွှာစစ်ဆေးတာတွေကိုလုပ်ပြီးအောက်ဆီဂျင်ထုတ်ပြန်ပြီးမှသာကြောင်းပြန်ဖွင့်နိုင်ဖို့အတွက်ဆက်လုပ်နိုင်မှာဖြစ်တယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းက VOE ကိုပြောပါရစေ။
နိုင်ငံတော်အဆင့်ကိုပဲ90ချိန်ချုပ်ရေးကော်မတီကနေပြီးတော့မှလည်းဒါပြည်တော်စုဝန်ကြီးဌာနတွေကိုသူကစင်ရလုပ်ငန်းတွေလုပ်ပိုင်ခွင့်စပြီးလုပ်လို့ရပြီဆိုရင်တော့ကျွန်တော်တို့ဒါအရင်ဆုံးတော့ကြောင်းမဖွင့်ခင်မှာဟို Cidwari sepujian ni lah isi de, kita lo grade five isi de, bukan? Grade nine isi de, Cidwari mabih deu. Now, datemara metrik Cidwari masih ada deu. Alaria dah mila sengai dah bayar macam ni mebo. Sengai lo alari di mila dua macam ni, no, datem ada isi ni le kau ni tu, no, jual mampu ni mebo, kita lo tu di bisnes mubi lo lom ni apa, no, kuno lo jadi daya.
Di jaga lama lo, cikam pinya jang siari tu. มุ่งมั่นเต้นหน่วยโร่ออนไลน์งานในสามยุคผู้ชี้เรื่องตียาตัวจังหวัดเปลี่ยนพื้นยามาจังตาจังตุรีจังมาอีอัดวัดจุดเด่นสินค้าสวยงามหรือเลชินีเรื่องตียาบาร์เองจังหวัดเปลี่ยนพื้นบีจังเตียยาเองจังตาเรโก้จะสู้ตัววิเรอเมียรีพิมันในสิบปีที่ด้วยมุ่งเน้นในบทว่าต้องดีควายวิ่งจ้าเร่ปงสามยุคลงในบทสี่เซนีเรื่องเลยอุกุลีวิญญาณตียาบาร์เองที่โลกสุนัขมาจังเปลี่ยนพื้นมาเกิดสันเนปตะบีจังตามีบารุอันนี้เนี่ยเลยส่วนใหญ่ผู้บ้านมุ่งเรื่องชิน Sabibu Bajama Yi at the Shini and Lopibu Lu Adelu, Jama Miba the Upshet Kucho Vanaga, Piovare.
Who Miba the only one that's so in Abono? Miba and the so in the Lucene. Hello, the Kalimia in the Bio. Nothing young you like to achieve a Kajaro. Kalia, the only deal. Who got your Kayana? Kayale. They won't even don't have you. Together, hello, Kalimia, but Banabi Umasu Yabu, Banabi Banabi, Kuavi, or Kanga, so anyway.
ဆွန်လာမှာကျောင်းလေးပြန်ဖွင့်ရင်ကိုဗစ်-19ကပ်ရောဂါကာလဖြစ်နေတာကြောင့်ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ချက်တွေအတိုင်းလိုင်းနာဆောင်ရွက်မှာဖြစ်တယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကပြောပါတယ်။တက္ကသိုလ်ဝင်ဆောင်မေးပွဲတွေကိုမက်လာ20ရက်နေ့မှာဖြစ်ဆိုပြီးစီးခဲ့ပါတယ်။ဒါပေမဲ့မက်လာ23ရက်နေ့မှာပဲမြန်မာနိုင်ငံမှာကိုရိုနာဗို သေးတယ်။ကျောင်းတွေအားလုံးမှာကျောင်းလုပ်ငန်းစီတွေကိုရှက်အကန့်အသတ်မရှိရပ်ဆိုင်ထားပါတယ်ရှင်။ကျမအိမ်တနာထွန်းမှာရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်
။အခုမေလာဆန်းမုံတိုင်းတရီပေးချက်တင်ကိုတင်ဆက်ပါမယ်။ကျွန်တော်မိုးစောပါ။ကပလီပင်လယ်ပြင်နဲ့ဘင်္ဂါပင်လယ်အော်ဆက်ဆက်ရနေရာမှာဒီကနေ့လေပြင်းအားနဲ့ရဝင်းတစ်ခုစတင်ဖြစ်တည်လာနေပြီးခမန်းကြီးနောက်၄ရက်လောက်မှာမုန်တိုင်းငယ်တစ်ခုဖြစ်ပေါ်လာနိုင်ကြောင်းမိုးလေဝသနဲ့ဇလားဗေဒညှဉ်းချောင်းမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။အခုလိုမိုးကြိုကာလမှာမြမကန်ယိုတန်းဒေသတွေကိုမုန်တိုင်းဝင်ရောက်လေးရှိတတ်တာပါ။မြန်မာနိုင်ငံတဝန်းကိုဗစ် -19 ကပ်ရောဂါနဲ့ရင်ဆိုင်နေရချိန်မှာပဲမေလာဆန်းမှာဘင်္ဂလားပင်လယ်အော်အတွင်းမုန်တိုင်းဖြစ်ပေါ်လာနိုင်ကြောင်းနဲ့မြန်မာပြည်ဘက်ကိုဝင်ရောက်နိုင်ကြောင်းသတင်းတွေဟာပြီးခဲ့တဲ့ရက်တွေတည်းကထွက်ပေါ်နေတာဖြစ်ပါတယ်။ဒီကနေ့မှာတော့ပင်လယ်ပြင်မှာလေပြင်းအားနဲ့ရဝင်းတစ်ခုစတင်ဖြစ်ပေါ်နေပြီဖြစ်ကြောင်းနဲ့ဆက်လက်ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုအခုလိုပြောပါတယ်။
လက်ရှိဒီဆက်နွန်အိုက်ွယ်ချင်းတဲ့တော့ကျေးဇူးတော်ဒီကပ်ပရီကနေတောင်ပိုင်းနဲ့ပေါ့ဒီနေ့ဆက်ဆက်နေတဲ့မြန်မာပြည်နယ်ရောရှေ့တောင်ပိုင်းမှာတော့ကျွန်တော်ဒီကနေ့ရောင်းဝယ်သူစပြောင်းဖြစ်နေပါပြီ။ပထမတော့တော့ကျွန်တော်တို့ခမန်းထားတာပေါ့နော်ဒီဒီကနေ့ရောင်းဝယ်၃နေ့လောက်မှတော့အောင်းကောင်းလာပြီးတော့မှ online ငွေဈေးကိုရောင်းနိုင်တယ်လို့ခမန်းထားတယ်နော်။အခုကတော့ဒီဒီကနေ့ရောင်းဝယ်ရဲ့အထက်မှာဒီဒီကနေ့ရောင်းဝယ်တော့ဒီဆက်ကလုံးနဲ့ဆက်မလို့ရှင်ပေါ့နော်။ဒီအထက်မှာအနည်းဆက်ကလုံးနဲ့ဆက်မလို့ရှင်ကဒီရှိနေတဲ့ညတော့သူကဒီချက်ချင်းကြီးအောင်ကောင်းလာနိုင်တဲ့နေသားမျိုးကိုတွေ့ရပေါ့နော်ပြောတော့ဒီနောက်96နိုင်တဲ့နောက်မှာကျွန်တော်တို့ဒီမွန်တိုင်းငယ်ပေါ့နော်မွန်တိုင်းငယ်ဒီရရှင်အချိန်ကိုရောက်နိုင်တဲ့နေသားမျိုးရှိပါတယ်ပြောရမယ်ဆိုတော့ဒီရညပိုင်းတောင်ပိုင်းအားရပေါ့နော်ပေါ့နော်ဒီတော့မှတော့ဒီမွန်တိုင်းငယ်ချိန်ကိုရောက်နိုင်တဲ့နေသားမျိုးရှိပြီးတော့တော့သူကတော့ဒီညောင်းအနောက်မြောက်ဘက်ကိုတဖြည်းဖြည်းကြီးသွားနိုင်တဲ့နေသားမျိုးရှိပေါ့နော်
နိုင်ငံတကာမိုးလေဝသဌာနတွေကမုန်တိုင်းဖြစ်ပေါ်မှုအပေါ်မတူညီတဲ့ခန့်မှန်းချက်တွေရှိနေပြီးအိန္ဒိယနိုင်ငံမိုးလေဝသဌာနကတော့မုန်တိုင်းငယ်ဟာအနောက်မြောက်ဘက်ကိုဥတီရွေရှားနေရက6ရက်နေ့မှာအရှေ့မြောက်ဘက်ဖြစ်တဲ့ရခိုင်ပြည်နယ်ဘက်ကိုပြန်ကွေ့လာနိုင်တယ်လို့ခန့်မှန်းထားကြောင်းဆက်ပြောပါတယ်မုန်တိုင်းငယ်ဖြစ်ပေါ်လာချိန်သတိထားမယ့်အချက်တွေကိုလည်းဒေါက်တာကျော်မိုးဦးကအခုလိုပြောပါတယ
်ဒီကနေ့ရုံဝန်ဆောင်ရှိလို့ရှင်တော့နော်ဒီလေဒီအောင်းကောင်းလာပြီးတော့မွန်တိုင်းရဲ့အစီအစဉ်ကိုရောက်နိုင်နေရှိတော့ဒီညမကျုံမကတော့မွန်တိုင်းကျန်းရဲမလျှောက်ဒီမှာတော့ဒီဒီဘာနေမှာမုဒ္ဒနေရင်းကျန်းနိုင်နေဒီဘာမျိုးရှိတယ်။အဲလိုမုဒ္ဒနေရင်းကျန်းဆိုမှလည်းဒီမိမိရင်းနေတာ35,000ကျပ်ပြီးတော့ဒီတိုင်လာနိုင်နေအခြားမျိုးရှိတယ်။အောင်းလက်ရှိမှာတော့မဖြစ်သေးဘူးမဲ့။တောင်းနေ300တော့ဆိုတော့ဒီမျိုးလေးဖြစ်လာနိုင်တဲ့အခြားမျိုးရှိတယ်။ကျန်းလေးရင်းချက်ပြီးပြီးတော့ပေါ့နော်။ပြီးတော့တော့သူကအနောက်မြောက်ဘက်တွေကိုဦးတည်သွားတာဖြစ်တဲ့ကြောင့်လို့ကျွန်တော်ကကြောက်ကျွန်တော်ကစောင့်ကြည့်အောင်ပေါ့နော်။အရှိမာတိကရေမုန်တိုင်းကိုပြန်ကြည့်နေချိန်မှာလေမုန်တိုင်းနေရာဒီခဏခုမှတော့အနောက်မြောက်ဘက်ကိုသွားနေပြီးတော့ ရှင်းရောက်ရောက်ကိုပြန်ကြွေးပြီးတော့မှကျွန်တော်တို့ရခိုင်ကျောင်းလမ်းကိုမနေ့မုံတိုင်းနေကျွန်တော်တို့ရှိခဲ့တော့ရှိရင်ကျွန်တော်တို့ဒီမုံတိုင်းနဲ့ပတ်သက်ပြီးတော့မှအမြင်ရှိရတဲ့ဆိုတဲ့ဒီအပြီးပြီးတော့ကျွန်တော်တို့ရှိတာပြီးတော့မှဆက်စပ်မပြတ်စောင့်ပြီးတော့မှ issue အမှန်တရားရှိပါတယ်ကျွန်တော်တို့အနေနဲ့ဒီပြည်ကြားတရားလို့အချိန်နဲ့ရင်းကြီးတရင်းချက်တွေကျွန်တော်တို့ထုတ်ပြန်ပြီးတော့ပါဟုတ်ကဲ့
ဒီကာလဟာမိုးကြိုကာလဖြစ်တာကြောင့်အပူချိန်ပြင်းထန်ပြီးမိုးတိမ်တောင်တွေဖြစ်ပေါ်တတ်ကြောင်းမိုးတိမ်တောင်ဖြစ်ပေါ်ချိန်မှာမိုးသက်လေပြင်းတိုက်တာမိုးသီးကျွေတာလျှက်စီးလက်တာမိုးကြိုးပစ်တာတွေဖြစ်ပေါ်တတ်တာကြောင့်မြန်မာနိုင်ငံတော်ဝန်သတိထားဖို့လိုကြောင်းလည်းပြောပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတော့မုံတိုင်းအန္တရာယ်နဲ့ပတ်သက်ပြီးသတိပေးချက်တွေထုတ်ပြန်ထားပါတယ်ဒီချက်တွေထဲမှာမိုးလေဝသသတင်းကိုစင်စက်မပြတ်နားထောင်ဖို့အိမ်ပေါ်ကိုကျူးကျနိုင်တဲ့သစ်ပင်သစ်ကိုင်းတွေကိုရှင်းလင်းထားဖို့ COVID-19 ရောဂါကြောင့်မိမိနေအိမ်မှာခိုးလုံနိုင်ရေးအတွက်ပြင်ဆင်ဖို့နဲ့ဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ရမယ်ဆိုရင်ကျန်းမာရေးညွှန်ကြားချက်တွေကိုလိုက်နာဖို့စရာတွေထုတ်ပြန်ထားပါတယ်ကျွန်တော်မိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျမခင်ဗျူထွေးကတင်ဆက်ပေးပါမယ်ကမ္ဘာကျွမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း3000ကျော်ရှိလာနေတာမှာဒီထဲက100ရာခိုင်နှုန်းလောက်ဟာဒီရောဂါတိုက်ဖျက်ရေးနဲ့ကာကွယ်ကုသရေးလုပ်ငန်းတွေမှာရှေ့တန်းကနေပါဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေဖြစ်ပြီးတော့ဒီထဲမှာအမျိုးသမီးတွေအများပြားပါပါတယ်။ကာကွယ်ဆေးရောကုထုံးပါမရှိသေးတဲ့ဒီရောဂါဆိုးကြီးကိုယ်စီကိုအချိန်မရွေးကူးစက်လာနိုင်တဲ့အန္တရာယ်ကြားမှာပဲလူနာတွေနဲ့နေစဉ်ထိတွေ့ပြီးလူအသက်တွေကိုကယ်တင်နိုင်ဖို့အမျိုးသမီးကျန်းမာရေးဝန်ထမ်းတွေရှေ့တန်းကနေပါဝင်တာဝန်ထမ်းနေကြတာပါ။ဒီလိုအမျိုးသမီးချမ်းမာရေးဝန်ထမ်းတွေပြောပြတဲ့သူတို့ရဲ့အတွေ့အကြုံတွေအခက်အခဲတွေဘယ်လိုခံယူချက်တွေနဲ့ဒီယောဂါဆိုးကြီးကိုကာကွယ်တိုက်ဖျက်ဖို့ကြိုးစားနေကြသလဲဆိုတာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင်ဒီဒီမှာရှိတဲ့ကျန်းမာရေးဝန်ထမ်းတွေရဲ့80ရာခိုင်နှုန်းလောက်ဟာအမျိုးသမီးတွေဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့2019ခုနှစ်ကျန်းမာရေးလုပ်ငန်းခွင်ဆိုင်ရာအစဉ်ကစားမှဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာဆိုရင်တော့ကျန်းမာရေးဝန်ထမ်းတွေရဲ့90ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပါတယ်။ဒီအချက်တွေကိုကြည့်ရင်တော့လက်ရှိကမ္ဘာတဝန်းရင်ဆိုင်နေရတဲ့ COVID-19 ရောဂါဆိုးကြီးကိုတိုက်ဖျက်ရမှာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေအများအပြားရှေ့တန်းကနေပါဝင်နေတယ်ဆိုတာထင်ရှားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့လူနာတွေကိုစောင့်ရှောက်ကုသပေးရတာဟာတခြားရောဂါဝေနာသည်တွေကိုကုသပေးရတာနဲ့မတူပါဘူး။ကူးစက်ဖို့လွယ်ကူလွန်းတာမို့လူနာတွေထံကနေအချိန်မရွေးရောဂါကူးစက်ခံရနိုင်တဲ့အန္တရာယ်ရှိတယ်လို့ကိုကနေတဆင့်ကိုယ့်ရဲ့မိသားစုတွေကိုလည်းရောဂါပြန့်သွားနိုင်ပါတယ်။ဒါကြောင့်ကျန်းမာရေးဝန်ထမ်းတွေအနေနဲ့အခုလိုအချိန်မျိုးမှာစိတ်ရောကိုယ်ပါပင်ပင်ပန်းပန်းအလုပ်လုပ်ကြရတယ်လို့မိသားစုတွေနဲ့တခြားခွဲပြီးတော့နေနေကြရတဲ့ဆေးဝန်ထမ်းတွေလည်းရှိပါတယ်။ဒီထဲမှာတော့ Maryland ပြည်နယ် Frederick Memorial ဆေးရုံမှာလူနာတွေကိုကုသပေးနေတဲ့ Infectious Disease Care Center ကကူးစက်ရောဂါဆိုင်ရာအထူးကူဆရာဝန်ဒေါက်တာခိုင်စင်စန်းလည်းပါပါတယ်။
ဘယ် patient เนี่ย a positive ဖြစ်မယ်ဘယ် patient เนี่ย negative ဖြစ်မယ်မသိနိုင်တဲ့ခါကျတော့အဓိကတော့ကိုက patient တွေကိုဂရုစိုက်ရတာဒါလုံးနေကြအလုံးမို့လို့ကိုကလုံးချင်ပေမဲ့လည်းကိုကနေတစ်ဆင့်အိမ်ကိုပြန်တည်ပြီးတော့ကိုယ့်ရဲ့မိသားစုကိုကူးမှာပေါ့နော်အဲ့လိုမျိုးစိတ်အယံပူခဲ့ရတာပေါ့ဆက်စားခြင်းမှာတော့အဲ့လိုဖြစ်လာတဲ့ခါမှာပေါ့နော်အိမ်မှာပဲဆက်နေမလားအိမ်မှာကျတော့လေလူကြီးအဖေမရှိရဲအဖေကလည်းအဆုတ်မကောင်းပေါ့နော်ကလေးလေးကလည်းငယ်သေးရဲငယ်လေးဆိုရင်တစ်နှစ်ပေါ့အကြီးလေးဆိုရင်နှစ်နှစ်ခွဲပဲရှိသေးတယ်အဲ့တော့ဟိုအဖက်ဖက်ကစဉ်းစားပြီးတော့ဒီချိန်မှာပေါ့တော့ပေါ့နော်ကိုနည်းနည်းလေးခဏခွဲနေလိုက်ရင်ကောင်းမယ်အဲ့လိုမျိုးသုံးဖြတ်တာပေါ့နော်
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့လူနာအများအပြားကိုကုသမှုပေးနေတဲ့ဗြိတိန်နိုင်ငံတောင်ပိုင်း Bournemouth မြို့ Royal Bournemouth ဆေးရုံကသူနာပြုဝန်ထမ်း Amy Curtis ဆိုရင်လေကိုရိုင်းကအသက်ရှူလမ်းကြောင်းဆိုင်ရာယောဂရှိတဲ့သူပါဒါပေမဲ့လည်းအခုလိုချိန်ပြိုမှာကိုကိုကိုပိုကယူဆိုင်ပြီးတော့လူနာတွေအတွက်အကောင်းဆုံးတာဝန်ကျေရှင်တယ်လို့သူကပြောပါတယ်
I have asthma so it is scary but we sort of have a duty
ကျမမှာပန်းနာရင်ကျက်ယောဂါဆိုတော့ဒီချိန်မှာကြောက်ရပါတယ်ဒါပေမဲ့လူနာတွေအတွက်ပြည်သူဆောင်ရှောက်ဖို့ကျမတို့မှာတာဝန်ရှိပါတယ်ဒါကြောင့်ကိုကျမရဲ့အတွက်လည်းကယူဆိုင်ရင်လူနာတွေကိုပြည်သူဆောင်ရှောက်နိုင်အောင်လုပ်ရပါတယ်ခုချိန်မှာမကြောက်ပါဘူးလို့တော့ကျမလည်းညာမပြောပါဘူးကျမကြောက်ပါတယ
်အေမီကာတစ်လိုပဲလူနာရဲ့ကျမ်းမာရေးကိုအတိတ်ကဦးစားပေးတာဝန်ထမ်းနေကြတဲ့အမျိုးသမီးစေဝန်တန်းတွေအများအပြားရှိနေတာပါကျမရေးစေဝန်တန်းတယောက်အနေနဲ့အခုလိုအချိန်မျိုးမှာလူနာရီတက်တာပျောက်ကင်းရေးကိုသာအတိတ်ကအာရုံထားလှုပ်ရှားသူတွေဖြစ်တယ်လို့မေရီလန်းပြည်နယ်မောင်ဂိုမာရီဟော့စပီစ်ပြည်သူ့ဆောင်ရှောက်ရေးကေဟာမှာတာဝန်ထမ်းနေတဲ့အကြီးအကဲသူနာပြုမဝဝမော်ကပြောပါရယ
်နာပြုဆိုတဲ့အခါကျတော့နာကျင်နေတဲ့လူနာရီကိုပြည်သူ့ဆောင်ရှောက်ဖို့ဆိုတဲ့ခံယူချက်ကိုအဓိကထားလိုက်တဲ့အခါကျတော့ကိုယ်ကုနိုင်မှလည်းသိရယ်ကိုအချိန်မရွေးဖြစ်လာနိုင်တယ်ဒီယောဂပိုးတွေကလေထဲမှာရှိနေတယ်ကုပြတ်နိုင်တယ်ဆိုရဲဥစ္စာကြီးဟိုအဓိကမထားတော့ဘင်းရဲ့နာကျင်နေတဲ့လူနာကြီးကိုပြည့်စုံဆောင်ရှောက်ဖို့ဆိုရဲဥစ္စာဒါလေးအဓိကထားပြီးတော့လုပ်ဖြစ်တာပေါ့နော
်ကုဆတ်သူလူနာတွေများလွန်လာတဲ့အခုအချိန်မှာစေဝန်တန်းတွေအတွက်စေဝါကုသတဲ့နေရာမှာစေဝါထောက်ကူပစ္စည်းကိရိယာတွေအလုံးလောက်မရှိတာလူနာတွေများလို့နာကြမလို့ဝန်ထမ်းအင်အားမနိုင်မနှင်းဖြစ်ရတာတွေအပြင်ကျန်းမာရေးဝန်ထမ်းတွေအတွက်ယောဂကူးစက်မှုကနေကာကွယ်ပေးနိုင်တဲ့ PPE ဝတ်စုံမလုံလောက်တာတွေကြားမှာဒီကျန်းမာရေးဝန်ထမ်းတွေပြင်ပပန်းပန်းနဲ့တာဝန်ထမ်းနေကြတာပါဒါကြောင့်ကျန်းမာရေးဝန်ထမ်းတွေဟာဒီယောဂကူးစက်ခံရဖို့အတွက်အလွယ်ကူဆုံးသူတွေဖြစ်တဲ့ဆိုတော့ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူးဒေါက်တာဟန်စ်ကလူ့ချ်ကမကြာခင်တော့က WHO ရဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ်
From available reports, we also know that 1 out of 10 infections are in healthcare workers. And
coronavirus ကူးစက်ခံသူ10ယောက်မှာ1ယောက်ကကျန်းမာရေးဝန်ထမ်းတွေဖြစ်တယ်ဆိုတာအစိုးရကံစားတွေကနေကျွန်တော်တို့သိရပါတယ်။အခုချိန်မှာတီးခြားခွဲပြီးတော့ယောဂအခြေအနေစောင့်ကြည့်နေရတဲ့ကျန်းမာရေးဝန်ထမ်းတွေကလည်းအတော်များများရှိနေတာကြောင့်ယောဂကာကွယ်ကုသရေးလုပ်ငန်းတွေမှာဝန်ထမ်းအင်အားထိခိုက်မှုတွေဖြစ်လာရပါတယ်။ဒီအခြေအနေကကျွန်တော်တို့အားလုံးအတွက်စိုးရိမ်စရာပါ။
ဒါကြောင့်မလို့အခုလိုအချိန်မှာကျန်းမာရေးဝန်ထမ်းတွေကိုကာကွယ်ပေးဖို့အရေးကြီးတယ်ဆိုတာကိုလည်းဒေါက်တာဟန်စ်ကလူ့ချ်ကအလေးအနက်ထားပြောပါတယ်။တင်မိကြထားပြီးသားလူတွေလိုဖြစ်နေတဲ့နောက်ဆုံးအဆင့်တက်ကြီးလူနာတွေကိုမှပြည်သူဆောက်ရှောက်ပေးနေတဲ့မဝဝမော်ကတော့တကယ်လို့အလုံးလုံးရင်းနဲ့သူ့ကိုဒီယောဂကူးစက်လာခဲ့ရင်လေဒါကိုချန့်ချန့်ခံနိုင်ဖို့အတွက်ပြင်ဆင်ထားတယ်လို့ယောဂကူးစက်ခံရပြီးပျောက်ကင်းသွားသူတယောက်ရဲ့သွေးရည်ကြီးနဲ့တခြားလူနာတွေကိုကုသပေးနေတဲ့အခုနောက်ဆုံးပေါ်နေနဲ့သူလည်းပါဝင်ကူညီနိုင်တဲ့သူဖြစ်ချင်ပါတယ်လို့ပြောပါတယ်
။အတကြီးကိုကဖြစ်မယ်ဆိုရင်တောင်မှဖြစ်လိုက်မယ်။ဒါပေမဲ့ဆုတောင်းတာပေါ့နော်။အဲ့ဒါဖြစ်မယ်ဆိုတော့မှဖြစ်။ဒါပေမဲ့အဲ့ဖြစ်တဲ့ဥစ္စာကတော့ပြန်ပြီးတော့ကောင်းလာခြင်းလေ။အဲ့ကြံကောင်းလာပြီဆိုလို့ရှိရင်အခုနောက်ပိုင်းမှာ treatment တစ်ခုကြည့်တာကဒီ antibody ပေါ့နော်ဒီ virus ကခန္ဓာကိုယ်ရောက်တယ်ဆိုလို့ရှိရင်သူက foreign object အနေနဲ့ antigen အနေနဲ့ရှိတယ်ဆိုလို့ရှိရင်ခန္ဓာကိုယ်ရဲ့ကိုယ်ခံစစ်သားတွေ antibody တွေကထွက်လာပြီးတော့သူတို့တိုက်ပြီးရယ်အဲ့လိုတိုက်ပြီးရတဲ့အခါကျတော့ဒီယောဂဖြစ်ထားပြီဆိုလို့ရှိရင်ဒီယောဂဖြစ်ပြီးတဲ့လူတွေမှာဒီ antibody ဆိုရဲဟာရှိထားပြီးပြီအဲ့ဒါရှိတယ်ဆိုလို့ရှိရင်တွေးထဲမှာအဲ့ဒီ antibody တွေရှိတဲ့အတွက်အခုနောက်ပိုင်းမှာ convalescent plasma ဆိုတာနလန်ထရေတွေးရည်ကြည့်ပေါ့နော်အဲ့ဒီဥစ္စာကိုကိုကပြန်ပြီးတော့ထူထမ်းလို့ရတယ် donate လုပ်လို့ရတယ်အဲ့လိုထူထမ်းပြီးတော့အခုယောဂဖြစ်နေတဲ့လူတွေကိုကုသမှုအပိုင်းမှာလုပ်ပေးရင်းနဲ့ကိုကနေပြီးတော့တစ်ဆင့်ပြန်ပြီးတော့လည်းကုညီနိုင်မှာဖြစ်တယ်ပေါ့နော်
ဒီလိုခံယူချက်တွေနဲ့လူနာတွေကိုပြည့်စုံဆောက်ရှောက်ပေးနေတဲ့စေဝန်တန်းတွေကြောင့်ပဲယောဂကူးစက်ခံရပြီးတော့ပြန်လည်ကောင်းမွန်လာသူတွေလည်းအများအပြားရှိပါတယ်ဒါကြောင့်အခုလိုအချိန်မျိုးမှာအမျိုးသမီးတွေအများစုပါဝင်တဲ့ကျန်းမာရေးဝန်ထမ်းတွေရဲ့အခမ်းကဏ္ဍဟာတိတ်ကိုအရေးပါလာပါတယ်လို့မဝဝမောကပြောပါတယ်
။ဒီကဘာလုံးကလူသားအလုံးဒုက္ခရောက်နေတဲ့အချိန်မှာအမျိုးသမီးတွေကလည်းနောက်တန်းနေရှိပါဘူး။အမျိုးသမီးတွေကရှေ့တန်းနေပြီးတော့ရေရေဝုန်ဝုန်နဲ့ကိုရီယိုပင်ဖြစ်နေကစားဖြစ်ရင်လည်းဖြစ်ပါသေးဆိုတဲ့ခံချက်တွေနဲ့ထားပြီးတော့ရှေ့တန်းနေတိုက်နေပါတယ်လို့
ကမ္ဘာ့ကျန်းမာရေးဝန်ထမ်းဦးရေရဲ့အများစုကအမျိုးသမီးတွေဖြစ်တဲ့ဆိုပေမဲ့လည်း ဒီအမျိုးသမီးအများစုဟာအမျိုးသားတွေနဲ့နှိုင်းယှဉ်တော့ဥစားမှုကဏ္ဍမှာပါဝင်မှုနည်းနေစေဖြစ်ပြီးအများစုကဝင်ငွေရရှိမှုနဲ့တဲ့လုပ်ငန်းနေရာတွေမှာလုပ်ကိုင်နေကြတာပါ။ကျန်းမာရေးဆိုင်ရာအရေးပေါ်ကိုင်တွေဆောင်ရွက်မှုတွေဥစားမှုကရချမှတ်တဲ့နေရာတွေမှာအမျိုးသားတွေသာအဓိကနေရာရကြပြီးတော့ကျားမကွဲပြားမှုကြောင့်လုပ်ငန်းရာတို့နဲ့လိုအားကလစာကွာခြားတာတွေကိုကြုံနေရဆဲပဲလို့နိုင်ငံပေါင်း104နိုင်ငံကကျန်းမာရေးလုပ်ငန်းခွင်ဆိုင်ရာအခြေအနေတွေကိုလေ့လာသုံးသပ်ထားတဲ့ WHO ရဲ့2019ခုနှစ်အစဉ်ခန်းစာမှာထောက်ပြထားပါတယ်။တကယ်တော့လက်ရှိကိုရိုနာဗိုင်းရပ်စ်တိုက်ဖျက်မှုတွေအပါအဝင်ကမ္ဘာတစ်ပတ်ကကျန်းမာရေးလုပ်ငန်းတွေမှာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေရဲ့လိုအားကတိတ်ကိုအရေးပါပြီးလေးစားဂုဏ်ယူစရာလဲကောင်းပါတယ်လို့ဒေါက်တာခိုင်စင်ဆန်းကလည်းပြောပါတယ်။
ဒီကတော့ဥပမာအတူနာပြုတ်ရယ်ဆိုလို့ရှိရင်အမျိုးသမီးတွေများတယ်ပေါ့နော်အရင်တော့ကကျွန်မထင်တာဒီလိုမျိုးဖြစ်လာလို့ရှိရင်သူတို့များတောက်ကြမလားပေါ့နော်ဒါပေမဲ့တူနာပြုတ်ရယ်အဓိကပဲသူတို့က patient တွေရှိလို့ရှိရင် patient တွေက positive ဖြစ်ရင်သူတို့ကအဓိကဝင်ရတယ်သွားရတယ်တမိကပြုစုရတယ်ဒါရီသူကမငြင်းမညူအသေးစားလုပ်ပေးကြတယ်အဲ့ဒါတော့တော်တော်လေးကို respect ဖြစ်မိပါတယ်နော်အခုနောက်ပိုင်းလဲ healthcare workers တွေကမှ covid-19 ကူးရရများတယ်အဲ့ထဲမှာမှအတူတူတဲ့အမျိုးသမီး healthcare workers တွေကပုံများတဲ့အတွက်ကိုဒီယောဂါခန်းစားရတာလဲအမျိုးသမီးတွေကပုံများတယ်ပေါ့နော်ဒါပေမဲ့ဒါရီကိုလူလူရှုပြီးတော့တကယ်ဟိုပဲဒီ covid patient တွေအတွက် volunteer လုပ်ပြီးတော့လုပ်ကြတဲ့အမျိုးသမီးတွေလည်းအများကြီးရှိပါတယ်
အခုလိုကိုရိုနာကပ်ဘေးကျင်းရတဲ့အချိန်မှာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေအမျိုးသားတွေနဲ့တန်းတူရှေ့တန်းကနေပါဝင်နေတယ်ဆိုတာကတော့မြင်နိုင်မယ်မထင်ပါဘူးလူနာရီပေါ်ထားတဲ့သူတို့ရဲ့စေတနာနဲ့တာဝန်ယူမှုတာဝန်သိမှုတွေကလေးစားအသိမဲ့ပြုစီရပါမြန်မာနိုင်ငံက COVID-19 ရောဂါကာကွယ်တားဆီးရေးနဲ့တိုက်ဖျက်ရေးလုပ်ငန်းတွေမှာလည်းအမျိုးသမီးကျန်းမာရေးဝန်ထမ်းတွေရှေ့တန်းကနေအများပြားပါဝင်နေပါတယ်ဒီလိုမြန်မာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေရဲ့အထွေထွေတွေကိုတော့နောက်သတင်းပတ်အမျိုးသမီးခန္ဓာမှာစူးစီးတင်ပြပေးပါမယ်အခုတော့ကျမတို့ရဲ့သောတာရှင်တွေကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြီးကနေကင်းလွတ်နိုင်ကြပါစီလို့ဆုတောင်းရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ကျမအခင်ပြုထေပါရှင
်။ American Congress လွှတ်တော်ကစီးပွားရေးလုပ်ငန်းရှင်တွေအတွက်ထောက်ကူဖြစ်စေဖို့ရည်ရွယ်ပြီးဒေါ်လာ484ဘီလီယံရန်ပုံငွေချပေးဖို့ဥပဒေပြဋ္ဌာန်းပေးခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ကဒီအစီအစဉ်ကိုဧပြီလ24ရက်နေ့ကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ဒီဥပဒေအရစီးပွားရေးလုပ်ငန်းရှင်နောက်ဒီအသေးစားစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့အစိုးရစီကငွေဘယ်လိုချေယူနိုင်မလဲ၊ဘယ်လိုအထောက်ပံ့ရနိုင်မလဲဆိုတာတွေကို HNJCN နဲ့အခွန်ဝန်ဆောင်မှုဌာနကမနက်နေ့လင်ကိုကျွန်တော်အောင်ငါသုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကနေဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်။မင်္ဂလာပါမနှင်းလူကြီးဒီလွန်ခဲ့တဲ့သတင်းပတ်ထဲမှာ American Congress လွှတ်တော်နဲ့အဆိုအရနေပြီးတော့ဒီ COVID-19 ကပ်ရောဂါကာလမှာပေါ့လေဟိုအခက်အခဲဖြစ်နေကြတဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့နောက်ဒီဆေးရုံတွေအတွက်ပတ်မိုးပေးဖို့ဟိုရန်ပုံငွေချပေးပါတယ်အဲ့ဒီထဲမှာအသေးစားစီးပွားရေးလုပ်ငန်းရှင်တွေအတွက်ရောဘလောက်ပါဝင်ပါလဲဆိုတော့အဲ့ဒီအကြောင်းလေးကိုစပြီးတော့အရင်ရှင်းပြပေးပါလား
ဟုတ်ကဲ့အခုချပေးတဲ့ဟို billion 480ကျော်ထဲမှာဒီ PPP program လို့ခေါ်တဲ့ payroll protection program ပေါ့နော်အဲ့ဒီလုံးဝတော့သူကဟို small business small and medium large business တွေသူက target လုပ်ပြီးတော့ရည်ရွယ်ပြီးတော့ budget ချပေးထားတာပေါ့လေအဲ့ဒါပြီးသွားလို့ရှိရင်နောက်ထပ် 60 billion ဒီလုံးဝအရင်ခုနကကိုပြောတဲ့အသေးစားပေါ့ကျွန်တော်တို့အရက်စကားပြောမှဆိုရင်ဟိုကိုပိုင်းတစ်ပိုင်းတစ်နိုင်လုပ်နေတဲ့ business တွေအတွက်ပါအဲ့ဒီ business တွေကတော့ဟို payroll မရှိကြဘူးပေါ့နော်ဒီနိုင်ငံမှာကျွန်တော်တို့မြန်မာ community မှာရောတခြားဒီ minority community မှာရောသူက women လား minority owner အဲ့ဒီ business owner တွေအတွက်ကိုတီးသန့်ချပေးပါတယ်အဲ့ဒါကတော့ grant နေအနေနဲ့ရောခုနပြောတဲ့ EID လို့ခေါ်တဲ့ဒီ disaster loan ပေါ့နော်အဲ့ဒီအတွက်ကိုတီးသန့် 60 billion ထပ်ချပေးပါတယ်အဲ့တော့ small business က very small business တွေရနိုင်ပါတယ်ရှင်
ချင်းငွေမျိုးစားအကြောင်းတွေရဲ့နောက်ဒီချင်းငွေတွေကိုဘယ်လိုပုံစံမျိုးဟိုပြန်ပြီးတော့ပေးရမလဲဆိုတာကိုပြောပြပြအောင
်။ဟုတ်ကဲ့ရှင်။ဒီချင်းငွေကတော့မျိုးစား၃မျိုးရှိပါတယ်။အဲ့၃မျိုးမှာကျွန်တော်တို့အများဆုံးရှောက်လို့ရတာကတော့ဒီ Payroll Protection Program PPP loan နဲ့ EIDL loan ပေါ့နော်။အဲဒီ Disaster loan ပေါ့။အဲ့ဒီ loan တွေရဲ့ဒီ terms and condition တွေရှိပါတယ်။ PPP loan မှာဆိုလို့ရှင်တော့ကိုရဲ့ interest rate က 1%1% flat rate ပေါ့နော်အဲသူရဲ့ terms ကတော့သူက6လအစိုင်းခံပေးမယ်ပြီးရင်ခုနပြန်ပေးရမလားဆိုတဲ့အချက်ကတော့ payroll ရဲ့ 2.5% ကို 75% ထိ ခုန1000ဟိုလစာပုံလဲဆိုရင်သူက2000ခွဲသူခဏထုတ်ချီးပေးလိုက်မယ်ထုတ်ချီးပေးလိုက်တယ်ဆိုရင်အဲ့1000ခွဲက2000ခွဲစလုံးတော့မဟုတ်1000ခွဲရဲ့85ရာခိုင်နှုန်းကိုသူကပေးကြော်အော်ရှော့ပေးမယ်ပေါ့။ဟောပြန်ပေးစရာမလိုဘူးပေါ့။အဲ့လိုမျိုးတော့ရေးသားထားတာကျမတို့ဖတ်ရတယ်။အဲ EID ရဲ့လုံးဝတော့ 3.75% ပေါ့နော်။ဒါပေမဲ့သူကတော့ 30 years terms တဲ့သူချီးပေးမယ်ပေါ့။ပြန်ပေးရမှာလားဆိုတော့အစောပိုင်းမှာသတင်းတွေမှာတော့သူကပြန်မပေးရဘူးလို့ပြောထားတယ်။အော်ပြန်ပေးရမလားပြန်ပေးရမလားမဟုတ်ဘူးလားဆိုတော့ကျွန်တော်စောင့်ကြည့်ရမှာပေါ့နော်။အပီလို့ရှင်တော့ဟို express business loan ပေါ့ express business loan ကတော့ဒီကတော့ existing business loan ရှိတာရဲ့လူတွေဒီဘဏ်တွေကနေတဆင့်ပေါ့နော် business loan small business loan ယူထားတဲ့လူတွေအတွက်အတီးတန့်ချင်းတွေထုတ်ပေးတာပေါ့သူကတော့ initial loan ကို2000ခွဲအထိသူက2000ခွဲကနေစပြီးပေးရပေါ့နော်အဲ့တော့အဲ့ဒါကတော့ပြန်ပေးရမှာလားဆိုတော့အဲ့ဒါတော့ချင်းတွေပြန်ပေးရမယ်သူရဲ့ interest rate ကလည်းများတယ် 6.5% နဲ့သူရဲ့ terms ကတော့ 7 years terms ပေါ့နော်အဲ့ဒါလေအားလုံးကတော့ခုနချီးပေးတဲ့လုံးနေရာဘယ်နေရာမှာတုံးရမလဲဆိုတော့ခုနအလုပ်သမားကရဲ့အဓိကတော့အလုပ်သမားလစာပေါ့နော်အဲ့ဒါဆို unemployment လည်းမရှိတော့ဘူးပြီးရင်ဟိုဆိုင်ကန်းကားတွေမီတာကားတွေအဲ့ဒီ fix expense တွေအတွက် business ရဲ့ fix expense တွေအတွက်တုံးကအသုံးပြုရမယ်လို့ရေးသားထားပါတယ်ဟုတ်ကဲ့ရှင
်ကျွန်တော်ဒီအမေရိကမှာဆိုလို့ရှိရင်ဟိုမြန်မာတွေတချို့ပေါ့နော်ဒီ grocery ဒီအစားအသောက်ရောင်းချတဲ့ဟိုဆိုင်မျိုးတွေလည်းဖွင့်ထားကြပါတယ်။နောက်ဆူရှိဆိုင်ဖွင့်ကြတဲ့လူတွေလည်းရှိပါတယ်။ဆိုတော့အဲ့လိုဒီမိသားစုလိုက်ဝိုင်းလို့ဝိုင်းစားပေါ့လေ။ဟိုတီးကြအလုပ်သမားငှားမထားတဲ့သူတွေအတွက်ကြတော့ရောဟိုဒီငွေတွေကိုဘယ်လိုချင်းငှားလို့ရပါလဲ။နောက်ဒီလုံးဝအပီးထောက်ပံ့ပေးတာမျိုးရောရှိပါလား
။အော်ဟုတ်ကဲ့အဲ့လိုကြရင်ဟိုမမ်မန်ပေါ့ပေါ့နော်။ကိုပိုင်စီဝါလေးကိုမိသားစုတွေမှာပဲဒီပိုင်းတနိုင်လေးလုံနေတဲ့ဟာဆိုတော့ကိုပြောတဲ့ဟို grocery store ဖြစ်တာပဲဖြစ်ဖြစ်ဥမာအပြင်မြန်မာအများစုကဆူရှိလုပ်ငန်းလုပ်ကြရဆိုတော့ကိုကကိုအမေဖေနဲ့မိသားစုလေးဆူရှိလုပ်နေကြတယ်ဒီဆိုင်လေးတစ်ဆိုင်နှစ်ဆိုင်လုပ်နေကြတယ်ဆိုတော့လူတွေကသူတို့အနေနဲ့ခုနပေရိုးလည်းမရှိတာပေရိုးဆိုတော့လုံသမားကိုလောက်ခလာစာပြန်ပေးတာပေါ့နော်အလုံသမားကိုလောက်ခလာစာပြန်ပေးရဆိုတဲ့နေရာမှာကိုလည်းလုံသမားအနေနဲ့ business ဖွင့်လာပြီးတော့ကိုလည်းလုံသမားအနေနဲ့လောက်ခလာစာပြန်ပေးတာရှိသလိုတခြားလူသစိမ်းကိုလည်းလောက်ခလာစာပေးတာရှိအဲ့လိုပေးရတဲ့လူကတော့ခုနကကျွန်မရှင်းပြတဲ့ PPP program ထဲမှာသူတို့က apply လုပ်လို့ရပါတယ်။အဲ့ဒီမှာ eligible ဖြစ်တယ်ပေါ့နော်။သူတို့မှာအဲ့ဒီ loan program ကိုရှောက်ထားခွင့်ရှိ။အဲကဲ၍ခုနကပြောသလိုပေါ့မိသားစုတစ်ပိုင်းတစ်နိုင်လုပ်နေတယ်လစာရည်လည်းပေးတာမရှိဘူး၊တစိမ့်နေလည်းမရှိဘူးဆိုတော့ကိုယ့်ကိုယ်ပဲအမိသားစုဟိုစီးပွားရေးအနေနဲ့လုပ်နေရဆိုတဲ့လူတွေကတော့ခုနပြောတဲ့60 billion သူတို့ထပ်မံချပြီးတဲ့60 billion ထဲမှာ grant အနေနဲ့ရောsmall business owner အနေနဲ့ရော self employed owner တွေ business owner တွေအနေနဲ့ရောရှောက်လို့ရပါရှင
်။ဟုတ်ဟုတ်ဘယ်လိုရှောက်ရပါလဲ။ဟိုဘယ်ပုံမနည်းရှောက်ရလဲဆိုတဲ့အကြောင်းလေးလည်းပြပြပြောအောင်
။အဲဒီ loan တွေဒီ small business loan တွေကိုရှောက်မယ်ဆိုရင်တော့ကျမတို့ sba.gov ဆိုတဲ့ website government website မှာတိုက်ရိုက်ရှောက်ထားနိုင်တယ်လို့ကိုနဲ့အဆက်အသွယ်လုပ်နေတဲ့bank တွေ financial institution တွေမှာလည်းရှောက်ထားလို့ရပါတယ်ရှင်။
ဆိုတော့ဟိုငွေချေးတဲ့အခါမှာရောဟိုဘလူအတိုင်းတာနဲ့ဟိုချီးပေးတာပါလဲ
ကိုခုနကဟို PPP program မှာတော့သူကဒီလောက်ခလာစာရဲ့ 2.5% ပေါ့နော်ဥမာအပြင်လောက်သမားလာစာကတလောက်ကို1000ပေးရတယ်1000ကုန်တယ်ဟိဆိုလို့ရှိရင်လောက်ခလာစာရဲ့ 2.5% ဆိုတော့သူက2000ခွဲရနိုင်တာပေါ့နော်အဲ့ဒါကိုရှောက်လိုက်တာနဲ့သူတို့ဟိုခုနအချက်လက်သူတောင်းတဲ့အချက်လက်တွေရှိတာပေါ့ကိုရဲ့စာရွက်စာတမ်းတွေပြည့်စုံနေဟိဆိုလို့ရှိရင်တော့သူတို့ချပေးမယ်လို့ရေးထားပါတယ်ကျွန်တော်တို့ရှောက်ပေးထားတဲ့အစောပိုင်းကကျွန်တော်တို့ client တွေဆိုလို့ရှိရင်လည်းသူကနှစ်ပတ်မပြည့်ခင်မှာပဲပြီးခဲ့တဲ့ပထမ budget ကပုံသွားတယ်ဆိုတော့လေဟိုမရလိုက်ကြဘူးပေါ့နော်အခု budget အစ်ချပေးတဲ့ခါမှာတော့ရနိုင်တယ်ဆိုတော့ကျွန်တော်တို့တိုက်တွန်းအားပေးချင်ပါတယ်ရှောက်ကြဖို့အတွက်လေ
ဟုတ်ကဲ့မင်းလေးဟိုနောက်ဆုံးမိကုန်ပါဆိုတော့ဒီလိုရှောက်တဲ့ခါမှာရောကိုယ့်ဘက်ကနေပြီးတော့ဘလို့အချက်လက်တွေကိုစူးစီးပြီးတော့တင်ပေးရပါလဲ
လိုအပ်တဲ့အချက်လက်တွေကတော့ခုန payroll protection program မှာဆိုလို့ရှိရင်ကိုယ့်ရဲ့ payroll ရှိလို့ရှိရမှာပေါ့နော်အဲ့တော့ payroll paperwork တွေတွဲပြီးတော့တင်ရမယ်အဲ့ဒါက2019ရဲ့payroll paperwork တွေနဲ့2020ပထမပတ်ပေါ့နော်ပထမ quarter အတွက် paperwork တွေတင်ရမယ်ပြီးရင်တော့ကျန်တဲ့အချက်လက်တွေကတော့ဒီ business information တွေပေါ့နော် business owner information တွေပေါ့အခုနဟို grant တွေဒီ disaster လုံးရှောက်မယ်ဆိုလို့ရှိရင်တော့အဓိကကတော့သူတို့က business လည်းမရှိတာဘူးကိုယ့်ဘက်ကိုတပိုင်းနိုင်လောက်တဲ့အတွက် owner ရဲ့ information ပေါ့နော် အဲအဲ့ဒီချက်လက်တွေပဲအဓိကလိုတာပါအဲ့တော့မိမိတို့အနေနဲ့ဟိုရှောက်ထားမယ်ဟဲ့ဆိုလို့ရှိရင်နီးစပ်ရာမှာအမြန်ဆုံးရှောက်ဖို့လိုတိုက်တွန်းခြင်းတယ်ဥစ္စာမကုန်ခင်ပေါ့နော်ဘာဖြစ်လို့လဲဆိုရင်နီးစပ်ရာဆိုရင်ဘယ်လိုမျိုးလဲဆိုတော့ခုနကိုယ်နဲ့အဆက်အသွယ်လုပ်နေတော့ဟိုဘန်နေအဲဒါမှမဟုတ်လို့ရှိရင်ဟို franchise franchise company တွေကလည်းသူတို့ paper work တွေပို့ပေးပါတယ် franchise company တွေကို franchise company တွေကတော့ပတ်စံထုတ်ပေးတာမဟုတ်ဘူးသူတို့ကတော့တစင်တင်ပေးတာပေါ့နော်သူတို့ကတော့စာရွက်တွေပို့ပေးတယ်သူတို့ကလည်းတစင်လျှောက်လို့လည်းရဒါမှမဟုတ်လို့ရှိရင် sba.gov မှာ dash ရိုက်လျှောက်ထားလို့ရပါတယ်ဟုတ်
ခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျသက်ပါ။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကာယောဂါခံစားနေရခြင်းမှာအပြည့်ပြည့်ဆိုင်ရာအာဂါတာစခန်းကိုရောက်နေတဲ့အာဂါတာရင်းမှုတွေအခြေအနေကိုသိရအောင်နာဆာအာဂါတာစူးစမ်းရေးဌာနကဒေါက်တာပရိဒါသင်ကိုမေးမြန်းပြီးတင်ပြပေးပါမယ်။
တို့တဲ့ဒီတန်ရာအာကာသစခန်းမှာလွန်ခဲ့တဲ့နှစ်ဖက်လောက်ကအာကာသယဉ်ကို9ယောက်6ယောက်ရှိတဲ့အထက်ကနေပြီး3ယောက်ကကမ္ဘာမြေမျက်နှာပြင်ပြန်ရောက်လာပါတယ်။အဲရုရှားအာကာသအေဂျင်စီကနေပြီးတော့မှဒုံးပြန်နဲ့တွားပြီးတော့ခေါ်လာခဲ့ပါတယ်။အဲ3ဦးထဲမှာတဦးကအာကာသယဉ်ကိုသူကတော့အမျိုးသမီးပါခရစ်စတီနာကိုဆိုတာ။အဲ့တော့အပြည့်ဆိုင်ရာအာကာသစခန်းထဲမှာအရင်တုန်းက6ယောက်9ယောက်လုံးတဲ့ဟာတော့အပြည့်လုပ်တယ်ပေါ့နော်ဒါ full participation ပေါ့နော်လုပ်နေတာဒါပေမဲ့ကျွန်တော်တို့ NASA ကဥရောပအာဂါတာစခန်းအာဂါတာ agency တွေတော်တော်များများပိတ်ထားရတဲ့အတွက်ဒီအာဂါတာစခန်းမှာလူအများကြီးထားပြီးတဲ့အခါကြလို့ရှိရင်သူတို့အလုပ်လုပ်ဖို့အတွက်ကအဆင်မပြေတော့ပါဘူးဒီမှာလည်းလုံနိုင်တဲ့လူအင်အားအများကိုရှော့ချလိုက်ရတဲ့အတွက်ဟိုမှာအဲ့ဒါ3ဦးပဲထားဖို့အစီအစဉ်ပြီးတော့မှဟိုပြန်ခေါ်လာတာပ
ါဒီပြန်လာတဲ့ခါမှာဒီအာဂါတာရင်မှုတွေကဘာပေါ်မှာကျုံနေရတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဒီရင်ဆိုင်နိုင်အောင်ဟို NASA ကနေပြီးတော့ဘယ်လိုလုပ်ပေးပါလဲ
စဖြစ်တာ January လလောက်မှာစဖြစ်တယ်ဆိုတာဒီကဘာလုံးကတည်ပြီလေတည်တဲ့အခါဒီအာဂါတာယင်ဘူးတွေ6ယောက်9ယောက်ထားလို့မဖြစ်တော့ဘူး3ယောက်ပဲထားမယ်ဆိုပြန်ခေါ်လာရတော့မယ်ခေါ်လာမယ့်အာဂါတာယင်ဘူးကလည်းမခေါ်လို့မဖြစ်ဘူးဟိုအမျိုးသမီးအာဂါတာယင်ဘူးဆိုလို့ရှိလို့ရှိရင် तू ကဟိုအဲ့ဒီမှာတင်ထားတာနဲ့ဟိုကအဲ့ဒီအပြည့်ဆိုင်အာကာတာစခန်းထဲမှာလည်းရေပောင်း328ရက်ရှိပါပြီ။တော့ခေါ်ရရဲ့အထူးဆိုလို့ရှိရင်အဲ့ဆိုသူပြန်ခေါ်ဖို့အတွက်အချိန်လေးရောက်နေကြတဲ့နှစ်ဦးကလည်းပြန်လာမယ်ဆိုလို့ရှိရင်ဟိုမှာ3ယောက်ပဲထားဖို့အတွက်စီစဉ်ထားပါတယ်။အဲ့တော့ဟိုဒီပြန်လာမယ်ဆိုလို့ရှိလို့ရှိရင်ဒီမှာသွားကြည့်တဲ့လူတွေမှာယောဂလုံးဝရှိလို့မဖြစ်ဘူး။ဘာလို့လဲဆိုတော့ဟိုမှာရှိတဲ့ဟာဒီအာကာတာထဲမှာဖြစ်တဲ့ယောဂကိုခံအားကြတဲ့ယောဂတဘောကအဲ့လိုမျိုးယောဂတွေကိုတကယ်ကိုသူတည်တနာလုပ်ခြင်းလို့ခေါ်လာတဲ့ဟာကိုအပြင်ကတော့ခေါ်တဲ့လူတွေကယောဂဥသွားမှာဆိုလို့သူတို့ဘာလုပ်ထားလဲဆိုတော့ဒီအသွားပြီးတော့ပြန်ခေါ်တဲ့အခွဲကိုသူကနှစ်လသုံးလလောက်တီချာကွာရန်တင်းကိုလုပ်ထားရပါတယ်အဲ့ဒါသူတို့ကျမကြီးအချိန်တွေလုံးဝကောင်းနေဆိုတဲ့အခါကျတော့မှအဲရင်မှုတုံးဦးပြန်လာတာကိုသွားကြည့်ရပါတယ်ရုရှားနိုင်ငံရဲ့ကာဇက်စတန်ပြည်နယ်အဲ့ဒီမြက်ခင်းမြင်ကြီးထဲမှာပေါ့နော်အဲ့ဒီအကန်တရာကြီးထဲမှာအာဂါတယင်ကပြန်ဆင်းပါဆင်းတဲ့အခါကျတော့သွားကြည့်ရပါတယ်အကျိုးပြတာနဲ့အဲ့ဒီအာဂါတာယင်ဖူးတောင်ရောက်သလုံးတယောက်ကတော့ရုရှားဖြစ်တဲ့အတွက်သူရဲ့ Star City ဆိုတဲ့အာဂါတာစခန်းကိုပြန်ပို့လိုက်ပါတယ်နောက်တယောက်ကတော့ဟိုကအီတလီယန်ဟိုအာဂါတာယင်မှုဖြစ်တဲ့အတွက်သူရဲ့နောက်အမေရိကန်အာဂါတာယင်မှုအမျိုးသမီးခရစ်စတီနာကိုချေကိုတော့ NASA ရဲ့လေမြန်တဲ့ဘာလင်ကိုခေါ်သွားဘာလင်မှာခဏနာပြီးတဲ့အခါကျအခုဒီဒေါက်တာကိုချ်ခရစ်စတီနာကိုချ်ကတော့ Houston မှာရှိတဲ့ Johnson Space Flight Center ကိုပြန်ရောက်နေပါပြီ။လားနဲ့ချီပြီးသူသူတည်တနာလုပ်ပါဖြစ်တဲ့အတွက်အဲ့သူအတွက်ကိုတီချာသူတည်တနာလုပ်တဲ့နေရာမှာအဆောက်မှာကိုထားပြီးဟိုစီစဉ်ပေးထားပါတယ်။စပြီးတော့လည်းသူတည်တနာလုပ်နေပါပြီ
။ဒီလူဟာဆိုလို့ရှိရင်ကဘာကြီးပေါ်မှာနေတာနဲ့အာကာတာရဲ့နေရာနဲ့မတူဘူး။ပြောင်းနေတာလည်းအများကြီးရှိတယ်လို့ပြောပါတယ်။ဆိုတော့ဒီအာကာတာစခန်းထဲမှာနေတဲ့ဟိုအာကာတာရင်မှုတွေကိုယ်ထဲမှာဒီကဘာကနေသွားထွက်သွားတဲ့ကမှာပြောင်းနေပါတယ်ရှိလဲပြောပြပေးပါ
အဓိကတော့ပါလဲဆိုကဘာဆွဲအလုံးဝမရှိတော့ဘူးအဲ့တော့လူတွေကလမ်းလျှောက်စရာမလိုတော့ဘူးအဲ့ဒါအပြင်အတကူကဒီကဘာလေတုရဲ့အပြင်မိုင်250 300လောက်ရောက်သွားတဲ့နေရာဆိုတဲ့အခါကျတော့အပြင်မှာရှိတဲ့ cosmic radiation ဆိုတဲ့ဒရဝရီရဲ့ဇီဝအန္တရာယ်ကိုလုံးဝဖြစ်စေတဲ့တိုက်ရောက်မှုရှိတယ်အများကြီးတက်ရောက်ပါတယ်အဲ့အဲ့နေရာမှာရောက်သွားတဲ့အခါကျလို့ရှိလို့ရှိရင်အဲ့ဒီနှစ်ခုကြောင့်စ ဇီဝပြောင်းလဲမှုတွေအများကြီးဖြစ်သွားတဲ့အတွက်ယောဂတွေပေါ်လာတာတွေ့ရပါတယ်အတိတ်ကပါလဲဆိုအယိုးပွားယောဂဘုန်း density loss ဖြစ်သွားတာနောက်တစ်ခုကပါလဲဆိုတော့လူဖွဲ့စည်းထားတာ90ရာခိုင်နှုန်းလောက်ကအရင်နဲ့ဖွဲ့စည်းထားတာဟုတ်ကဘာဆွဲအလုံးဝမရှိတဲ့နေရာလေးရောက်သွားတော့ဒီအရေးစိစိမှုကပြောင်းသွားတယ်ပြောင်းသွားတဲ့အတွက်ဥပအားဖြင့်နှလုံးသွေးလည်ပတ်မှုကအစသွေးလည်ပတ်တဲ့နှုံးကအစအကုန်လုံးစပြောင်းသွားတယ်အရေးလည်ပတ်မှုရဲ့ PR ပြောင်းသွားတဲ့အတွက်အနှလုံးယောဂါလို့ဟာမျိုးစဖြစ်တာတွေ့ရပါတယ်အာဂတယင်မှုတွေမှာဒီအယိုးပွားယောဂါမေ့တာဒီအသက်ကြီးလာလို့ရှင်ဖြစ်တဲ့ Alzheimer disease လို့ဟာမျိုးပေါ့အဲ့လိုမျိုးနေပတ်သက်တဲ့ဟာPR ပြောင်းသွားတာကြောင့်မျက်လုံးထဲမှာရှိတဲ့မျက်လုံးအရည်မျက်လုံးအိမ်က PR ကပုံများလာတဲ့အတွက်အမြင်မကြည်လင်တာတွေအဲ့ဒါတွေဖြစ်တယ်နောက်တစ်ခုကကိုယ်ခံအားတွေကျသွားပါတယ်အဲ့ဒါဘာကြောင့်အိုခံအားကျသွားလဲဆိုတဲ့ဟာကိုအတိအကျပြောလို့မရသေးပါဘူးခုဒီသူတေသနာလို့တော့ရှိပါသေးတယ်အဲ့တော့ဒီလိုကိုယ်ခံအားကျသွားခြင်းအားဖြင့်အဲ့သွေးကင်ဆာဖြစ်ဖို့ဟာကိုတိုက်ဖြတ်ပေးနိုင်တဲ့ immune system ကျသွားတယ်ဆိုတာကိုတွေ့ရပါတယ်
ဆိုတော့ NASA ဆိုလို့ရှိရင်ဆေးတုဒေသနာတွေလည်းအာကာသထဲမှာသွားလုပ်ပါတယ်။ COVID-19 နဲ့ပတ်သက်ပြီးတော့စမ်းသပ်မှုတွေကိုအာကာသထဲမှာလုပ်ဖို့အစီအစဉ်တွေများရှိပါလား
။ရှိပါတယ်။ရှိကိုရှိပါမယ်။ဘာလို့ဆိုရဲအခါကျတော့ဒီ Space Biology နဲ့ Space Medicine ပေါ့နော်။အာကာသဆေးတုဒေသနာအာကာသဇီဝဗေဒတုဒေသနာဆိုနှစ်ပေါင်းများစွာရှိပါပြီ။ဒီတုဒေသနာလုပ်တာပါ။ကမ္ဘာဆွေရမဲ့တဲ့နေရာမှာဆေးပေါင်းစပ်မှုကပိုကောင်းပါတယ်။ဘာလို့ဆိုရဲအခါကျတော့ဒီစေးတွေစပေါင်းလာပြီမော်လီကျူးတွေစပြီးတော့တစ်ခုနဲ့တစ်ခုတွဲလာပြီဆိုလို့ရှိလို့ရှင်သူကသူ့ရဲ့တိတ်တီးစားများတဲ့အတွက်စေးပေါင်းဆက်နေတဲ့အချိန်မှာသူအရေးမှာအနေထိုင်သွားပါတယ်အာကာသစခန်းထဲမှာကျတော့ကမ္ဘာဆွေးရမ်းမရှိတဲ့အတွက်အနေမထိုင်တဲ့အတွက်စေးကပိုပြီးအစွမ်းရှိပြီးတော့ပိုပြီးထက်မြက်တဲ့စေးပုံစံမျိုးတွေထွင်လို့ရပါတယ်ဟိုသူတည်တနာလောက်တာလည်းကြားပါပြီဒီဟာနဲ့ပတ်သက်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်ကိုသူတည်တနာစေးသူတည်တနာနဲ့စေးဖော်စားဖို့အတွက်ကိုတော့သူတည်တနာလောက်ဖို့မကြာခင်စပြီးတော့စီစဉ်မှာဖြစ်ပါတယ်ဆိုတာသိကြပါတယ
်ဒေါက်တာပရိသတ်ကျောင်းရဲ့ကြိုးစားပုံကိုဒီတင်းတက်တဲ့အပိုင်းနဲ့မြင်ကြည့်တာဆန္ဒဒီမှာပဲကျန်လာလိမ့်မယ်ဘယ်လိုပါချင်တော့ဒီစံ
မေလာတရက်တောက်ချာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မွန်ကတလှည့်ပြောပါအောင်မယ်COVID-19 ကာယောဂါကိုတိုက်ဖျက်ဖို့ကမ္ဘာကောင်းဆောင်တွေအသေးအချာတိုင်ပင်ပူးပေါင်းဆောင်ရွက်မှုမလုပ်နိုင်ကြတာဝန်ထမ်းစရာကောင်းတယ်လူကုလသမဂ္ဂအတွင်းမှူးချုပ်က BBC သတင်းဌာနနဲ့မေးမြန်းကမ်းမှပြောကြားလိုက်ပါတယ်နိုင်ငံတိုင်းဟာကိုပိုင်မူဝါဒတွေရှုထောင့်အမြင်တွေမဟာဗျူဟာတွေကိုတမျိုးစီလုပ်နေကြတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့စေခဲ့တာဖြစ်တယ်လို့အတွေ့ရမှူးချုပ်အန်တိုနီယိုဂူတရက်စ်ကပြောပါတယ်အဓိကကြတဲ့နိုင်ငံတွေအနေနဲ့ဘုံမဟာဗျူဟာတစ်ခုချမှတ်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးနဲ့အတူဆောင်ရွက်ဖို့လေကုလသမဂ္ဂအတွင်းမှူးချုပ်က BBC သတင်းဌာနနဲ့လုပ်တဲ့မေးမြန်းကမ်းမှာတိုက်တွန်းသွားပါတယ်။ COVID-19 ကာယောဂါကြောင့်ဒီနှစ်မကုန်ခင်ကမ္ဘာလူဦးရေ800ခန့်နှုန်းလောက်ဖြစ်တဲ့လူပေါင်းတန်900လောက်ဆေးရမွေးတည်မှုနဲ့ရင်ဆိုင်ရလိမ့်မယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ကမ္ဘာတဝန်းကူးစက်ကာယောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ယောဂါပိုးဟာတရုတ်တပ်ခွဲခန့်တစ်ခုကနေစတင်ခဲ့တယ်ဆိုတာသူ့အနေနဲ့ခိုင်ခိုင်မာမာယုံကြည်တယ်လို့ American သမ္မတ Donald Trump ကကြာသာရေးနေ့ကပြောကြားခဲ့ပါတယ်။ဒီယောဂါပိုးဟာတမင်ဖန်တီးထားတဲ့ယောဂါပိုးမဟုတ်ဘူးလို့ American ထောင်လိုင်းရေးဌာနရဲ့သုံးသပ်ချက်ကိုရှာရှာပါပါလူသိရှင်းကြားထုတ်ပြန်ခဲ့ပြီးနိုင်ပိုင်းအကြာမှာပဲသမ္မတ Trump ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ဩစတြေးလျနိုင်ငံမှာထုတ်ပြန်ထားတဲ့ကန့်သတ်ချက်တချို့ကို၈တပတ်တောက်ချာတိကစပြီးဖြေလျှော့ပေးဖို့စဉ်းစားနေတယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကပြောကြားလိုက်ပါတယ်။နိုင်ငံတွေကပြည်내အစိုးရဝန်ကြီးချုပ်တွေဒေသဆိုင်ရာတာဝန်ရှိသူတွေအားလုံးပါဝင်တဲ့ National Cabinet အစည်းအဝေးလုပ်ခဲ့ပြီးတဲ့နောက်ကန့်သတ်ချက်တွေကိုခန့်မှန်းထားတာထက်စောပြီးဖြေလျှော့ဖို့စဉ်းစားနေတာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။နိုင်ငံထဲမှာယောဂပိုးကူးစက်နိုင်တဲ့အနေအရရှိနေသေးတယ်ဆိုတာကိုလည်းသူကသတိပေးခဲ့ပါတယ်။တရုတ်နိုင်ငံမှာတော့ COVID ယောဂါကြောင့်လာနေချီပိတ်ထားတဲ့ရှေးဟောင်းနန်းတော်အပါအဝင်ပန်းချံတွေနဲ့ပြတိုက်တွေကိုဒီကနေ့မှအစိုးရကပြန်ဖွင့်လိုက်ပါတယ်။ Forbidden City နန်းတော်ဟောင်းအပြင်ပန်းချံတွေလူသွားများတဲ့နေရာတွေကိုပြန်ဖွင့်နေပေမဲ့အရင်ဝင်ခွင့်ပြုတဲ့အရေးအတွက်ပမာဏထက်ထပ်ဝက်ကျော်ဝင်ခွင့်လျှော့ထားပါတယ်။တရုတ်အစိုးရက virus နဲ့ပတ်သက်တဲ့အရေးပေါ်တုံ့ပြန်ချက်အဆင့်ကိုအဆင့်1ကနေ1ကိုလျှော့ချခဲ့ပြီးအခုလိုပြန်ဖွင့်တာဖြစ်ပါတယ်။VOA မြန်မာဝိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်ကြနေအတွက်ရေဒီယိုအတန်နှင်းမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုရမပါရှင်။
This program has come to you from the Voice of America, Washington.